Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် April 23ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Panorama 32 40 48တို့ကနေ Direct ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါ Direct ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီမနက်အစီအစဉ်မှာတော့နောက်ဆုံးရောက်မြန်မာနဲ့နိုင်ငံကသတင်းတွေအပြင်
ကြည့်ရောက်တဲ့ဟိုအဖြေမရဘူးနောက်ပြီးတော့ပြည်သူတွေရဲ့ဆန္ဒနဲ့ထင်ထက်တဲ့အဖြေမရဘူးဆိုရင်တော့ဘာပြောပြောပေါ့နော်အာဆီယံရဲ့တိတ်ခါကိုလည်းအတိုင်းအတာတစ်ခုတည်းထိခိုက်နိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်အဲ့ဒီတစ်ချိန်တည်းမှာ
လူမကဆိုင်ရာမြန်မာတမက်ကြီးဦးကျော်မိုးထွန်းကပြောဆိုသွားတာပါမြန်မာပြည်နဲ့ပတ်သက်ပြီးတော့အာဆီယံတင်းရဲ့ကျင်းဝတ်တိတ်ခါပိုင်းရဘလို့တုတ်ပြန်တဲ့တယ်လဲစတဲ့အပြည့်စုံကိုနောက်ပိုင်းမှာကြားကြမှာပါဆက်လက်ပြီးတော့နေဆက်ကုံသွဲရေးတွေပေါ်မှာရိုက်ခတ်လာနေတဲ့ကြောပြန်ကိုဗစ်ရောဂါဆိုင်ရာကန့်သတ်ချက်တွေအကြောင်းနဲ့အခြေခံစာအုပ်နေရေးဥပဒေထိခိုက်လာနေတဲ့အာနာသိန်းနောက်ဆက်တွဲကရက်တွေအကြောင်းအပါအဝင်ကချင်ပြည်နယ်ရဲကဆစ်ဆောင်ခန်းတစ်ခုမှာပိတ်မိနေတဲ့ဒုက္ခသည်တွေအကြောင်းစာအုပ်တွေကိုနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့မက်ကင်ဘီဒူရဲ့အမျိုးသမီးကဏ္ဍနဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့စနေနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းတို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့စာနာထောက်ထားမှုအကူအညီတွေဝင်တည်ပေးနိုင်ရေးအတွက်မြန်မာစစ်ကောင်းဆောင်ကိုအာဆီယံကောင်းဆောင်တွေကဒီကနေ့စနေနေ့ဂျကာတာအာဆီယံအစည်းအဝေးမှာတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။ဒီညီလာခံဟာမြန်မာအချက်အသေးကိုနိုင်ငံတကာကနေဝန်ဝန်ဖြည့်ရှင်းဖို့အတွက်ပထမဆုံးအခိုင်အမာကြိုးပမ်းတဲ့လုပ်ရလဲဖြစ်ပါတယ်။ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးနိုင်ဖို့အတွက်အစည်းအဝေးကိုတကပိတ်ကျင်းပမယ်လို့လည်းတန်တမန်နှစ်ယောက်က Reuters သတင်းဌာနကိုပြောပါတယ်။အာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းတဲ့အထက်မှာမြန်မာနိုင်ငံတွင်စီးပွားနှင့်စားနပ်ရိက္ခာတွေပေးပို့နိုင်ရေးအကြမ်းဖက်မှုတွေရပ်တန့်ပေးဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အတွက်အထူးကိုယ်စားလှယ်တူခန့်ထားရေးတို့ပါဝင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကတော့ဒီအစည်းအဝေးမှာမပါဝင်ပါဘူး။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆရကနာဘူနာကအဖွဲ့ဝင်နိုင်ငံတချို့ကကိုယ်စားလှယ်တွေနဲ့အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။စင်ကာပူနိုင်ငံချဲဝင်ကြီး Vivian Balakrishnan ကသူဟာ Miss Bhutan နဲ့တောက်ချာနေမှာတွေ့ဆုံပြီးမြန်မာနိုင်ငံတည်ငြိမ်အေးချမ်းပြီးပုံမှန်အနေထားရောက်အောင်နိုင်ငံတကာကအပြုသဘောဆောင်တဲ့ကဏ္ဍကနေဘလို့ပါဝင်နိုင်မယ်ဆိုတာဆွေးနွေးခဲ့တယ်လို့သူ့ Twitter မှာရေးပါတယ်။ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အာဆီယံခေါင်းဆောင်တွေနဲ့ဆက်သွယ်ပြောဆိုတာတွေရှိခဲ့တယ်လို့ NUG ပြောခွင့်ရတူကပြောပေမဲ့ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်တရားဝင်ဖိတ်ကြားထားတာတော့မရှိသေးဘူးလို့ပြောပါတယ်။ဒီအစည်းအဝေးကို Laos, Philippines နဲ့ထိုင်းနိုင်ငံတွေကခေါင်းဆောင်တွေကိုယ်တိုင်မတက်ရောက်နိုင်ကြောင်း Indonesia နိုင်ငံခြားရေးဝန်ကြီး Retno Marsudi ကပြောကြားခဲ့ပေမဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တက်ရောက်ဖို့ရှိမရှိတော့အတည်ပြုပြောဆိုတာမရှိပါဘူး။မြန်မာစစ်ကောင်စီရဲ့တောက်ကြံနေညပဲသတင်းတွေမှာလည်းအာဆီယံအစည်းအဝေးနဲ့ပတ်သက်ပြီးတစုံတရာမပြောဆိုခဲ့ပါဘူး။အမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်ပြီးခိုင်ခိုင်မာမာပံ့ပိုးပေးနေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျယ်လီနာပေါ်တာကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ဆင်းနေနေကျင်းပမယ်အာဆီယံအစည်းအဝေးနဲ့ဆက်နွယ်ပြီးအမေရိကန်အစိုးရရဲ့သဘောထားကိုသတင်းတောက်ကမေးမြန်းရမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကြုံလွားနိုင်ရင်းနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးရေရှည်ငြိမ်းချမ်းဖို့အတွက်ဆက်လက်အကူအညီပေးမှာဖြစ်ကြောင်းပြောပါရယ်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းပြသတဲ့ပြည်သူတွေရဲ့ခိုင်မာတဲ့တပ်တီကိုချီးကျူးတယ်လို့ဆင်အာဏာရှင်ရဲ့ဖိနှိပ်မှုနဲ့ကြောက်မဲ့ဖွယ်အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတယ်ဆိုတာကိုသိရှိထားကြောင်းလည်းပြောပါရယ်မြန်မာအရေးအာဆီယံဆွေးနွေးပွဲကနေထွက်လာမယ့်ရလဒ်ကိုလုံခြုံရေးကောင်စီကနေဆရာထက်တန်စွာနဲ့ပြောနေနေကြောင်းလည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါသောမစ်ဂရင်းဖီးကဧပြီလ19ရက်လုံခြုံရေးကောင်စီအဆွေးနွေးပွဲမှာပြောဆိုခဲ့တာပါမြန်မာအရေးထက်သွင်းဆွေးနွေးမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့စနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမှာဖြစ်တဲ့အတွက်မနေ့ကတောက်ကြံလေးကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်တဲ့ကြီးတဲ့ဆန္ဒပြပွဲတွေရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်
Thank you.
ဒီလက်ဆီအနာတင်ခဲ့တဲ့နောက်ပိုင်းရန်ကုန်လမ်းမတွေပေါ်ပြည်သူတွေအလုံးအင်းနဲ့နေစဉ်ရက်ဆက်ဆန္ဒပြတာတွေကိုရဲနဲ့စစ်တပ်ကပြင်းပြင်းထန်ထန်ပြစ်ခတ်ဖြိုခွဲလာတာကြောင့်ပျောက်ကြားသပိတ်ပုံစံမျိုးတွေလုပ်နေရကနေအခုရာနဲ့ချီတဲ့ပြည်သူတွေပြန်ပြီးဆန္ဒပြခဲ့ကြတာပါရန်ကုန်မြို့နယ်ဘောင်းဆောင်ကလူငယ်300ကျော်စုပေါင်းပြီးဗဗဲရန်မြို့နယ်32လမ်းထိပ်ကနေရွှေဘုံသာလမ်းအထိအနော်ထာလမ်းမကြီးတစ်လျှောက်မှာလမ်းလျှောက်ချီတဲ့ဆန္ဒပြခဲ့ကြတယ်လို့ရန်ကုန်ဗဟိုသပိတ်ဖြစ်မြောက်ရေးကော်မတီတာဝန်ခံက VOA ကိုပြောပါတယ်ဆန္ဒပြလမ်းတစ်လျှောက်စစ်အာဏာရှင်တော်လှန်ရေးအမှတ်အသားဖြစ်တဲ့လက်သုံးချောင်းထောင်ပြပြီးဆန္ဒပြသူတွေကိုဝိုင်းဝန်းအားပေးခဲ့ကြတယ်လို့လမ်းပေါ်တွာလာနေတဲ့ကားတွေကလည်းဟွန်တွေတီးတာအနှီးမောင်းပုံစံနဲ့လုံခြုံရေးဆောင်ရွက်ပေးတာတွေနဲ့ထောက်ခံအားပေးခဲ့ကြပါတယ်အခုကျင်းပမယ့်အာဆီယံစည်းဝေးကိုမြန်မာစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားထားတာကြောင့်အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်ဘုတ်ချုပ်ကြီးနဲ့မတွေ့တင်ဘူးလို့အင်ဒိုနီးရှားမျိုးကံတချို့ကယူဆကြပါတယ်။အသက်30အရွယ်ဂျကာတာမျိုးကံဖာမာကတော့
ဘာလို့မလို့ဆိုင်ယစီကူရန်ပပတ်ဒါဆိုဆို
သူအနေနဲ့သဘောမတူသလိုဒီစီဝေးချင်းပါတာဟာမတင်လျော်ကြောင်းပြောပါတယ်။ဒါအပြင်ဒီစီဝေးဟာထိရောက်မှုသိရှိမယ်လို့သူမထင်ကြောင်းနဲ့အင်ဒိုနီးရှားအနေနဲ့ဂျောင်းဝင်ဖြန့်ပြေးပေးနိုင်မယ်လို့ထင်ကြောင်းလည်းပြောပါတယ်။အရှိတောင်အာရှနိုင်ငံတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း45ခုလောက်ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီအစည်းအဝေးဖိတ်ကြားတာဟာခုပြည်သူကိုကိုယ်တက်ထားတဲ့စစ်အာဏာရှင်ကိုတရားဝင်အတိမတ်ပြုစွာရောက်နေတယ်လို့ပြောကြားကြပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ဆောင်မှုပေးတဲ့ဆေးရုံဆေးခန်းတွေဆရာဝန်သူနာပြုတွေအပါအဝင်ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂကဧပြီလ23ရက်တောက်ကြနေမှာထပ်မံတောင်းဆိုလိုက်ပါတယ်။
And on Myanmar, the UN team on the ground today reiterated its call for the protection of health facilities and health workers. According to the World Health Organization, since February 1st, the date of the coup,
there have been 120 reported cases of health care facilities. In Myanmar, there are 120 reported cases of health care facilities. ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရစ်ကပြောကြားခဲ့တာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စီရင်အရာမြန်မာနိုင်ငံမှာဖေဖော်ဝါရီတရက်ကစပြီးအတိုက်ခိုက်ခံရတဲ့ကျန်းမာရေးဆောင်ရှောက်ကုသပေးတဲ့ဌာနပေါင်းက120ရှိနေပြီးဒီလိုအတိုက်ခိုက်ခံရတဲ့အတွက်တည်ဆုံးရသူ17ယောက်နဲ့ဒဏ်ရာရသူ48ယောက်ရှိနေတယ်လို့ပြောပါတယ်ဒါဟာအလားတူအချင်းတော်တွင်ကမ္ဘာတစ်လွှာကျန်းမာရေးဆောင်ရှောက်မှုတွေအတိုက်ခိုက်ခံရတာအားလုံးရဲ့၄ပုံ၃ပုံရှိနေတာဖြစ်ပါတယ်ဒါပြင်မြန်မာနိုင်ငံတလွားကကျန်းမာရေးဆောင်ရှောက်တဲ့ဌာနအနည်းဆုံး38ခုကိုလုံခြုံရေးတပ်တွေကဆက်ပြီးသိမ်းပိုက်ထားတာအတွက်ကုလသမဂ္ဂကအထူးစိတ်ပူသလိုအထူးကုဆရာဝန်လိုဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေအပါအဝင်ဆရာဝန်အနည်းဆုံး139ယောက်ဟာအကြမ်းဖက်အာဏာဖီဆန်းတဲ့စီဂျင်လှုပ်ရှားမှုမှာပါဝင်တယ်လို့ဆိုပြီးအရေးယူခံနေရတယ်လို့လည်းပြောပါတယ်။ဆေးရုံတွေဟာလူနာတွေအတွက်အားကိုးစရာနေရာတစ်ခုဖြစ်ဆက်ပြီးရှိစေရမှာဖြစ်တယ်လို့ဆေးပညာရှင်တွေဟာလည်းသူတို့အလုပ်ကိုသူတို့စိုးရိမ်မှုမရှိဘဲချင်းချောက်အဖမ်းဆီးခံရမှာတွေကြောက်မနေရအောင်သူတို့ကိုယ်တိုင်ရောဆေးရုံဆေးခန်းတွေပါအချိန်တိုင်းမှာအန္တရာယ်ကင်းဝေးအောင်ထားပေးဖို့လဲကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
်ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12139ဟိုက်ဒိုမီတာ40 kHz 9639ဟိုက်ဒိုမီတာ57 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကမ္ဘာကြီးပုံနွေးလာမှုကိုဖြေရှင်းရမှာစီးပွားရေးအရာနဲ့အကျိုးရှိနိုင်တဲ့အကြောင်းဥရုယာစီပြောင်းလဲမှုဆိုင်ရာနှစ်ရက်ကြာအွန်လိုင်းခေတ်သီးစီးပွားပွဲအဆုံးသတ်နေမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ
်။ When we invest in climate resilienceAnd infrastructure, we create opportunities for everyone.
Uru yadi dan, chenyan khanan mu ne, chenyan sao wo tisao mu ni ma, yin yin myon nan jin a phin, du dai twe, khwin lan ni ko le, phan ti pe nai ma le lo, taw cha ni ga, kitan siwai lo ngai shin ni, tamaka khaw saung ni ne, twet se yo ma, tamaka pa de nga, pyo lai da ba, အမေရိကန်ပြည်သူမှပတ်ဝန်းကျင်ကိုညဉ့်ဉန်းစေတဲ့ဖန်လုံရင်တန်းဝေကို2030ပြည့်နှစ်လွှတ်ဆောင်ထားပြီး50ကနေ52ရာခိုင်နှုန်းထိရှော့ချသွားမယ့်အစီအစဉ်ကိုကြေညာလိုက်ပြီးနောက်တစ်ရက်မှာပဲဥရုယာစီပြောင်းလဲမှုတိုက်ဖြစ်ရင်းနဲ့စီးပွားရေးခွင့်လန်းဆွေးနွေးပွဲမှာသမ္မတဘိုင်ဒင်မှတ်ချက်ပေးလိုက်တာဖြစ်ပါတယ်။သမ္မတဘိုင်ဒင်ရဲ့ဒီမှန်ချက်ဟာပြည်ထောင်ငံပါရီမြို့မှာရရှိခဲ့ကြတဲ့ဥရုယာစီဆရာသဘောတူညီချက်အရသမ္မတဘရက်ကိုဘားမှလက်ထက်မှာကတိပြုခဲ့တာထက်နှစ်ဆက်လောက်ပိုများပါတယ်။အမေရိကန်စီးပွားရေးမှာကာဗွန်လောင်စာအသုံးပြုမှုတွေရှင်းချပြီးတန်ရှင်းတဲ့စွန့်ထုတ်လုပ်မှုသူတေသနာနဲ့ခြေကံဆောက်လုပ်ငန်းတွေမှာဒေါ်လာတန်ပေါင်းထောင်ပေါင်းချီရင်းနှီးမြှုပ်နှံမဲ့သမ္မတရဲ့အစီအစဉ်ကိုအကောင့်ထဲပုံနိုင်မှုဘီလီယံနာတတိယတွေအမှုဆောင်ရရှိချုပ်တွေအလုသမားတမကခေါင်းဆောင်တွေကိုအင်ဗျူတော်ကဖိတ်ကြားဆွေးနွေးခဲ့တာပါဘီလီယံနာတတိယတူလည်းဖြစ်နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့မိုက်ကယ်ဘလူးမ်ဘတ်ကလည်းတမိုင်းတွင်လောက်တဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှုလိုအပ်ကြောင်းနဲ့ကာဗွန်တန်းငွေထုတ်လုပ်မှုတွေရှင်းချနိုင်အောင်မြင်းမြန်ဆန်းဆန်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်ကမ္ဘာမှာကိုဗစ်ကရောဂါကူးစက်မှုအများဆုံးဖြစ်တောက်ကြံနေမှာနေ့ရက်ဆက်တိုက်ဆန်းငင်တင်ခဲ့တဲ့အိန္ဒိယနိုင်ငံမှာသက်ရှိဖို့ခက်ခဲတဲ့လူနာတွေတိုးလာနေတာကြောင့်အောက်ဆီဂျင်နဲ့တခြားအရေးပေါ်ဆေးရုံသုံးပစ္စည်းအလုံးလောက်ရဖို့ကြိုးပမ်းနေရပါတယ်။24နှစ်အတွင်းကူးစက်သူလူနာသစ်3,320ရှိခဲ့တဲ့အကြောင်းတောက်ကြံနေမှာကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်တာကြောင့်ကြာသပြီးနေ့ကကူးစက်သူအရေအတွက်314,835ရောက်တဲ့ပုံများခဲ့တာပါ။နိုင်ငံနောက်ပိုင်းက VJ Vlad ဆေးရုံမှာမိလာမှုကြောင့်ကိုဗစ်လူနာ73ရောက်တဲ့မှနဲ့သေဆုံးသွားသလိုနယူးဒေလီမြို့တော်မှာတော့အနည်းဆုံးဆေးရုံ6ခုမှာအောက်ဆီဂျင်ပြတ်လတ်မှုတွေကြုံနေရပါတယ်ဆေးရုံ3အောက်ဆီဂျင်ပြတ်လတ်မှုကိုဖြည့်ရှင်းဖို့လုပ်ငန်းသုံးအောက်ဆီဂျင်တွေကိုဆေးရုံတွေအတွက်အသုံးပြုဖို့အစိုးရကအမိန့်ထုတ်ထားသလိုအမြင်အထားတွေနဲ့အရေးပေါ်ပို့ဆောင်ပေးနေရတာပါအမေရိကန်သမ္မတဂျိုးဘိုင်ဒင်ဆိုရရဲ့ကူးစက်ရောဂါဆရာကျန်းမာရေးထိတ်တန့်အကြံပေးဒေါက်တာအန်တိုနီဖောချီကတော့ကာယရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်ဖို့ကြိုးပမ်းနေရတဲ့အိန္ဒိယနိုင်ငံကိုကူညီမယ်လို့ပြောလိုက်ပါတယ်
It is a dire situation that we're trying to help in any way we can.
ဒီအခြေအနေအတွက်ဆက်နေနေရကူညီနိုင်မှုကြိုးစားနေပါတယ်လို့တောက်ချန်နေပြီးတော့ဒင်းစာရှင်းလင်းပွဲမှာဒေါက်တာဖောက်ချီပြောဆိုသွားတာပါ။အိန္ဒိယနိုင်ငံမှာ virus ပိုအမျိုးအစားဖြင့်ကူးစက်မှုတွေနဲ့ရင်ဆိုင်နေရပြီးဘယ်လိုဆင်းမျိုးနဲ့အကောက်အွယ်ပေးနိုင်မလဲဆိုတာကတော့လက်တလုံးတိတိကျကျမသိရသေးပေမယ့်ကာကွယ်ဆေးတွေအရေးကြီးလို့နေတာတော့သိကြတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်သူစုJohns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုဗစ်ရောဂါကူးစက်သူ32တန်းနီးပါးရှိတဲ့အမေရိကန်ပြည်ရင်အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်16တန်းကျော်ထိရှိနေပါတယ်။အမေရိကန်ပြည်တော်စီရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့ကာကွယ်ဆေးကော်မတီက Johnson & Johnson ကိုဗစ်ကာကွယ်ဆေးအသုံးပြုမှုယာယီရပ်ဆိုင်ထားတာကိုပြန်ရုပ်သိမ်းနေမသင့်တောက်ချန်နေကဆွေးနွေးပါတယ်။အမေရိကန်မှာ Johnson & Johnson ကာကွယ်ဆေးထုတ်ပြန်တဲ့နောက်ဖြစ်တော့ဖြစ်ခဲ့ပြည်ထောင်နဲ့တွေးခဲမှုကြောင့်သူ6ဦးကိုတွေ့ရှိခဲ့ပြီးနောက်ပြည်ရဲ့သတင်းပတ်တယ်မှာပဲစီထိုးတဲ့အစီအစဉ်ကိုရာယီရထားလိုက်ကြပါကျိုတင်သတိထားတဲ့အနေနဲ့ရောတွေးခဲတဲ့ဖြစ်ရပ်ကိုကြွန့်ကျင်သူတွေလေ့လာဆန်းစစ်ဖို့နဲ့နောက်ထပ်အလားတူဖြစ်မျိုးတွေရှိမရှိသိနိုင်အောင်အချိန်ပေးတဲ့အနေနဲ့ပါရာယီရဆန်းတဲ့တာဖြစ်တဲ့အကြောင်းအမေရိကန်စားစာနဲ့စီဝါကုကရေးဌာန FDA ကဧပြီလ17ရက်နေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်တဆုပ်စာဖြစ်ရပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းနဲ့အနေချင်းလောက်သာရှိရတဲ့အတွက်လည်းအားတက်စရာဖြစ်ရတဲ့အကြောင်း CDC တာဝန်ရှိသူတွေပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ကာကွယ်ဆေးထိုးခဲ့တဲ့9တန်းလောက်မှာအသက်18နှစ်ကနေ48နှစ်ကြားအမျိုးသမီးချက်အောင်မှာတွေးခဲ့တဲ့ဝေဒနာခံစားခဲ့ရတာပါ။ဆေးထိုးပြီး6ရက်ကနေ13ရက်အတွင်းမကြာခဏခေါင်းကိုက်တာအပါအဝင်ယောဂလက္ခဏာတချို့ကိုတွေ့ခဲ့ရတာဖြစ်ပါတယ်။အမျိုးသမီး6ယောက်ထဲကဗာဂျီးနီးယားပြည်နယ်ကအမျိုးသမီး2ကတော့တွေ့ခဲ့တဲ့ဝေဒနာနဲ့ပဲမျက်လာထဲမှာသိဆုံးသွားပါတယ်။ Washington Post တင်စာကတော့ American Anomalia Johnson & Johnson ကာကွယ်ဆေးယာယီရပ်ဆိုင်ထားတာကိုပြန်လည်ရုပ်သိမ်းဖို့အလေးတာနေတယ်လို့ဖော်ပြခဲ့ပါတယ်။ COVID ယောဂပိုးကူးစက်မှုတွေဟာအခုနောက်ဆုံးကမ္ဘာအမြင့်ဆုံးဧရတ်တောင်ထိပြန့်နှံ့သွားပါပြီ။ပထမဆုံးအကြိမ်ဖြစ်ဧရတ်တောင်ကစကန်တခုမှာနော်ဝေနိုင်ငံသားတောက်တက်သမားတူကိုဗစ်ရောဂါကူးစက်နေတာစမ်းသပ်တွေ့ရှိခဲ့တာပါ။နော်ဝေတောက်တက်သမားကတော့ကတမနူးမျိုးတော်ကဆေးရုံကိုရိုင်းရင်နဲ့ပို့လိုက်ရပါတယ်။နော်ဝေတောက်တက်သမားအာလန်နက်စ်ကသူ့မှာရောဂါကူးစက်နေတဲ့အကြောင်းဧပြီလ15ရက်နေ့ကစမ်းသပ်တည်ပြုခဲ့တာဖြစ်တယ်လို့ AP သတင်းဌာနကတောက်ချန်နေကပဲအတည်ပြုခဲ့တာပါ။ကြာသပြီးနေ့မှာနောက်ထပ်စမ်းသပ်ရမှာတော့ရောဂါပိုးကင်းရှင်းရောက်သိခဲ့ရပြီးနီပေါ်နိုင်ငံကဒေသခံမိသားစုတစုနဲ့အတူနေထိုင်နေတယ်လို့လည်းသူကပြောပါတယ်။ဩစတြေးလျနိုင်ငံသားနာမည်ကျော်တောက်တဲ့လမ်းပြတူဖြစ်တဲ့ လူကတ်စ်ဖတ်တန်ဘတ်ချ်ကတော့အချိန်မီစစ်ဆေးတာကာကွယ်တားဆီးတာတွေမလုပ်နိုင်ရင်ယူရက်တောင်ကစကမ်းမှာရောက်နေကြတဲ့ရန်နဲ့ချီရဲ့တခြားတောင်တသမားတွေလမ်းပြတွေနဲ့အကူတွေယောဂကူးဆက်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းသတိပေးထားပါတယ်။ကယောဂပြန့်နှံ့ခဲ့မယ်ဆိုရင်မီလာတဲ့ရာသီဥတုတာယာတဲ့တောင်တက်ရာသီယူရက်တောင်ခီးသွားလုပ်ငန်းကိုထိခိုက်နိုင်တယ်လို့လည်းသူကပြောဆိုထားပါတယ်ခင်ဗျာ။
နောက်ဆုံးရတဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုအောင်လွင်တို့ကပြောပြပေးကြတာပါ။အခုကဆက်လို့သတင်းပိတ်ပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်။အရင်ဦးဆုံးကုလသမဂ္ဂနဲ့ပတ်သက်တဲ့သတင်းကိုကြားကြရမှာပါ။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အချက်တွေကိုကင်တွယ်ဖြေရှင်းရမှာမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထည့်သွင်းစဉ်းစားအပြေရှားတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံမက်ကြီးဦးကျော်မိုးထွန်းကသတိပေးပြောကြားလိုက်ပါတယ်။မြန်မာရေးအာဆီယံအရေးပေါ်တိတ်သည့်ဆွေးနွေးပွဲကိုစနေနေ့ဒီကနေ့ကျင်းပဖို့ရှိနေချိန်မှာသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တန်မတ်ကြီးဦးကျော်မိုးထွန်းနဲ့တီးတန်းဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပြပါမယ်
။စစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုအတွင်နေ့စဉ်ဒီပါတည်ဆုံနေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဆွေးနွေးအပြေရှာဖို့မြန်မာစီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုဖိတ်ကြားပြီးအာဆီယံခေါင်းဆောင်တွေတက်ရောက်ကြမယ်အရေးပေါ်စည်းဝေးပွဲကို AB24 ရဲ့ဒီကနေ့အင်ဒိုနီးရှားဂျာကာတာမြို့မှာကျင်းပဖို့ရှိနေပါတယ်။ဂျာကာတာမှာကျင်းပမဲ့အစည်းအဝေးဟာမြန်မာပြည်သူတွေအကျိုးရှိစေမဲ့သဘောတူညီမှုမျိုးရလာနိုင်လိမ့်မယ်လို့အာဆီယံခေါင်းဆောင်တွေကမျှော်လင့်ထားပါတယ်။မြန်မာပြည်သူတွေအတွက်အရေးကြီးတဲ့အတွက်ဒီစည်းဝေးပွဲကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးပြောကြားခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားဦးဝန်ကြီးရက်နိုမာဆူဒီကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာပါ။အာဆီယံခေါင်းဆောင်တွေမျှော်လင့်ထားကြသလိုမျိုးဒီဆွေးနွေးပွဲအတွင်းမြန်မာပြည်သူတွေရဲ့သဘောဆန္ဒကိုထည့်သွင်းစဉ်းစားတာမျိုးမလုပ်နိုင်ဘူးဆိုရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာစေမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတံမတ်ကြီးဦးကျော်မိုးထွန်းက VOA နဲ့တီးသန့်မေးမြန်းစင်မှာသတိပေးပြောကြားလိုက်ပါတယ်
။ကျွန်တော်တို့ရဲ့အခုဖြစ်ပျက်နေတဲ့ဥစ္စာကပြည်တွင်းရေးလို့ပြောလို့မရတဲ့အနေအထားရောက်လာပြီ။ဒါကြောင့်ဒီလိုမျိုးကိစ္စမှာဒေတာသင်းနိုင်ငံအနေနဲ့ကြည့်ရောက်တဲ့ဟိုအဖြေမရဘူးနောက်ပြီးတော့ပြည်သူတွေရဲ့ဆန္ဒနဲ့ထင်ထက်တဲ့အဖြေမရဘူးဆိုရင်တော့ဘာပဲပြောပေါ့နော်အာဆီယံရဲ့တိုက်ခါကိုလည်းအတိုင်းအတာတစ်ခုထိခိုက်နိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်အဲ့ဒီတစ်ချိန်တည်းမှာပဲပေါ့နော်ဒေတာတွင်ကမဆောင်ရွက်နိုင်ဘူးဆိုရင်နိုင်ငံတကာအတိုင်းဝိုင်းနေတဲ့ဘယ်လိုဆောင်ရွက်မလဲဆိုတဲ့ဥစ္စာကိုတော့အမြန်ဆုံးထည့်သွင်းစဉ်းစားဖို့လိုလာပါတယ်ခင်ဗျဘာလို့လဲဆိုတော့ဆုံးဖြတ်ချက်လို့ဖို့ action တစ်ခုယူဖို့တမိနစ်တနာရီတရက်စောင့်ရင်ကျွန်တော်တို့မှာပြည်တွင်းမှာပြည်သူတွေတိတ်ဆုံးမှုကပို့ပို့များလာတယ်ဆိုတော့အချက်ကိုတော့လစ်လို့မရှိကြဘူးတော့ဒီအာဆီယံမှာရှိတဲ့နိုင်ငံကောင်းဆောင်တွေကိုတော့ကျွန်တော်ဟိုတိုက်တွန်းပြောကြားလိုပါတယ
်အာဆီယံအဖွဲ့ကြီးထဲမှာနိုင်ငံရေးစနစ်မျိုးစုံကန့်သက်ချက်စည်းမျဉ်းမျိုးစုံရှိနေတာကြောင့်မြန်မာနိုင်ငံသားတွေလူလာတဲ့ရလက်ကောင်ထပ်ပေါ်လာမယ်ဆိုရင်တော့အထူးဝမ်းမြောက်ရမှာဖြစ်တယ်လို့သံမကြီးဦးကျော်မိုးထွန်းကပြောပါတယ်
ကျွန်တော်တို့လည်းအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့အတွက်ကြောင့်အာဆီယံပေါ်တော့မျှော်လင့်ပါတယ်တစ်ချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်10နိုင်ငံမှာနိုင်ငံရေးစနစ်တွေကမတူကြတဲ့အတွက်ကြောင့်သက်ဆိုင်ရာနိုင်ငံတွေရဲ့ယက်တီချက်ကလည်းကွာခြားနိုင်တယ်ကွာခြားနိုင်တဲ့အတွက်ကြောင့်အာဆီယံမှာသူ့ရဲ့ကန့်သက်ချက်တွေသူ့ရဲ့ဟိုမူတွေရှိတဲ့အတွက်ကြောင့်ဟိုကျွန်တော်တို့လိုချင်တဲ့ရလက်ရဖို့ဆိုတာတော့တော်တော်ခက်ခဲမယ်ပေါ့နော်ရလာရင်တော့ဒီအတွက်ကိုဥစည်းဥဆောင်လုပ်တဲ့နိုင်ငံတွေနောက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကိုတော့အရင်ကျေးဇူးတင်ပါတယ်ခင်ဗ
ျအခုစီဝေးဝဲကိုတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဖိတ်ကြားပြီးမကြသေးခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားဖို့ပြက်ခွက်ခဲ့တယ်ဆိုတော့ဝေဖန်မှုတွေကြားမှာပဲကျင်းပတာဖြစ်တာကြောင့်ကန့်ကွက်မှုတွေလည်းရှိနေပါတယ်တံမကြီးဦးကျော်မိုးထွန်းကတော့မြန်မာပြည်သူတွေရဲ့လိုလားချက်ကိုနီလန်းပေါင်းစုံနဲ့ဖော်ပြနိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီ NUG ကကိုယ်စားလှယ်တွေမဖိတ်တာတော့စိတ်ပျက်စရာပေါ့နော်ဒါပုံဝင်ရင်းပြောရင်ဘာလို့လဲဆိုတော့ဟိုဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အဖက်ဖက်ကအမြင်အဖက်ဖက်ကရှူတောင်းတွေကိုထည့်သွင်းစဉ်းစားမှပဲဟိုရလက်ကောင်ရနိုင်မှာပေါ့နော်ဒါကြောင့်အခုဆိုတဲ့ဥစ္စာမှာတစ်ဖက်ကပဲပြောတဲ့အတိုင်းကိုနားထောင်ပြီးတော့ဆုံးဖြတ်မယ်ဆိုရင်တော့ဒါပြည်သူတွေရဲ့ဆန္ဒပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်နိုင်မယ်လို့တော့ကျွန်တော်မယူဆဘူးပေါ့နော်ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲပေါ့နော်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အတန်ပေါ့နော်နောက်ပြီးတော့ဟို NUG ရဲ့ဆန္ဒကိုတော့ကျွန်တော်နှီးမျိုးစုံနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံတွေရောက်အောင်တော့ ကျွန်တော်တို့ပို့ထားတာပေါ့နော်ဒီ civil society တွေကနေတဆင့်ပေါ့နော်နောက်ပြီးတော့လွတ်တော်အမတ်တွေကနေတဆင့်အဲကျွန်တော်တို့ပြောကြားတဲ့ဥစ္စာရှိတယ်ဒါကြောင့်မြန်မာပြည်သူတွေအတန်ကိုတဆန်နိုင်ငံတွေကိုရောက်အောင်ဆောင်ရွက်ပေးတဲ့အခြားနိုင်ငံတွေပြည်သူတွေကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်ခင
်ဗျမြန်မာအရေးဆိုင်ရာအာဆီယံအထူးစီဝေးပွဲကိုကနဦးမှာအာဆီယံ10နိုင်ငံကထိပ်သီးကောင်းဆောင်တွေကိုတိုင်တက်ရောက်လိမ့်မယ်လို့မျှော်လင့်ထားကြပါမယ်နောက်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရောဖိလစ်ပိုင်သမ္မတဒူတာတေပါတက်ရောက်ခြင်းမရှိတော့ဘဲသူတို့ရဲ့ကိုယ်စားလှယ်တွေကိုသာဆေလွတ်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗ
ျကုညဝဲအောင်ကဆက်သွယ်မေးမြန်းထားတာပါအခုဆက်လက်ပြီးတော့နေဆက်ကုံသွယ်ရေးနဲ့ပတ်သက်တဲ့ဇင်းပုတ်ကိုတင်ပြပေးကြပါမယ်မြန်မာတရုတ်နေဆက်ကုံသွယ်ရေးဟာတရုတ်အစိုးရကဒီရက်ပိုင်းတိုးမြှင့်ချမှတ်လိုက်တဲ့ကိုဗစ်ထိန်းချုပ်ရေးညွှန်ကြားချက်တွေကြောင့်ရပ်ဆိုင်သွားသလိုထိုင်းနဲ့အိန္ဒိယကုံသွယ်ရေးဘက်မှလည်းနှစ်ဖက်အကန့်အသတ်တွေပုံများလာတာမို့မြန်မာနေဆက်ကုံသွယ်ရေးကအဖက်ဖက်ကကြဆင်းလာနေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကတော့ကိုရနိုင်ကပြောပြပေးမှာပ
ါတရုတ်မြန်မာနေဆက်ကုံသွယ်ရေးမှာမြန်မာအတွက်အဓိကဝင်ငွေရနေတဲ့မူဆယ်၁၅မိုင်နဲ့ကွန်လုံဟိုပန်ချင်းရွှေဟော်နေဆက်ကုံသွယ်ရေးဟာဧပြီလ22ရက်နေ့ကလုံးဝရပ်တန့်သွားခဲ့တာပါကိုဗစ်အတည်ပြုလူနာတွေပြန်ရှိလာတဲ့တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကိုဗစ်ထိန်းချုပ်ရေးတိုးမြင့်ကန့်သတ်ချက်တွေကြောင့်မူဆယ်ဘကထွက်မဲ့မြန်မာကုန်ကားတစ်စီးကိုကိုဗစ်စစ်ဆေးကရွန်ငွေ2100မြန်မာကျပ်ငွေနဲ့4သိန်းခွဲပေးရမှာဖြစ်လို့ကုန်တွေတွေကမသွားကြတော့ပါဘူးအလားတူပဲမြန်မာတရုတ်ကုန်တွေကြီးမှာနောက်ထပ်အဓိကကျတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်းရွှေရော်နယ်စပ်ဂိတ်ကိုလည်းတရုတ်ဘက်ကတလားတီးတီးပိတ်လိုက်ပါတယ်ဒါကြောင့်ချင်းရွှေရော်ကနေတရုတ်ဘက်ကိုနေတိုင်းပို့နေတဲ့နှမ်းမြေပဲပဲဒီစိမ်းသကွဲကြံဓာရီအားလုံးမပို့နိုင်တော့သလိုတရုတ်ဘက်ကနေတိုင်းရာချီဝင်နေတဲ့ကုန်ကားတွေလည်းမရှိတော့ပါဘူးတရုတ်ဘက်ကအကန့်အသတ်တွေထပ်တိုးလာတာဟာမဖြစ်တဲ့ကြောင်းကွန်လုံဟိုပန်ချင်းရွှေရော်နယ်သက်ကုန်သွယ်ရေးတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ဂျူဂျူက VOA ကိုပြောပါတယ
်ဒီလိုကမဖြစ်တဲ့ဟုတ်ထင်တာပဲဒီဟိုးအရင်လွန်ခဲ့တဲ့တစ်နှစ်နီးပါးပါပဲသူကုန်သွယ်မှုကုန်သွယ်တဲ့အချိန်မှာလည်းကိုယ်တည်းကဓာတ်လိုက်သွားတာမဟုတ်တာအဲ့ဒီကားဆရာလေးကိုအဲ့ဒီချိန်ပြီးမှဟိုဘက်ဒီဘက်ကိုဖိမကူအောင်ဆိုပြီးတော့မှအဲ့လိုပဲသွားလာနေတာပါတနေ့တော့ရှိပြီဆိုတော့ကိစ္စအခုကြမှာဖြားပြီးတော့မှဟိုတယောက်နဲ့ယောက်တွေ့ပါတယ်ဆိုပြီးပိတ်တာရတော့တဘာဝတော့တိတ်မကြသလိုပဲပေါ့
ဘူဇယ်ရွှေလီနေဇက်ကိတ်ကကုံသွယ်ရေးဟာလည်းအလားတူကိုဗစ်စီကံသတ်မှတ်ချက်တွေကြောင့်နိုင်ငံကုန်စည်စီးဆင်းမှုဟာလုံးဝရပ်တန့်သလောက်ဖြစ်နေပါတယ်ခုလိုတရုတ်နိုင်ငံနဲ့နေဇက်ကုံသွယ်ရေးသာမကထိုင်းနိုင်ငံနဲ့နေဆက်ကုံသွယ်ရေးပိုင်းမှာလည်းစီကံတင်းကျပ်မှုတွေရှိနေပါတယ်။ထိုင်းစားသောက်ကုံ၅မျိုးဖြစ်တဲ့ချိုးရီကော်ဖီ၊လပတ်ရီ၊နိုစီ၊နိုစိန်ဓာရီကိုမြောက်ရီနေဆက်ကနေတင်သွင်းတာမေလ၁ရက်နေ့ကစပြီးတော့ယာယီပိတ်သွားမယ်လို့စစ်ကောင်စီရဲ့စီးပွားကူးသန်းဝန်ကြီးဌာနကဒီရက်ပိုင်းအတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ4000ကျော်လာပြီးနိုင်ငံစလုံးမှာကိုဗစ်ကန့်သတ်ချက်တွေရှိနေတာကြောင့်ပုံမှန်အခြေအနေကိုပြန်မရောက်နိုင်သေးကြောင်းဒေသခံတွေကပြောပါတယ်။မြောက်ရီခရိုင်ရဲ့လက်ရှိအုပ်ချုပ်ရေးမှူးဦးတေစာအောင်ကတော့မြောက်ရီနယ်စပ်ကုံသွယ်မှုပမာဏကကျမသွားသေးဘူးလို့ VOA ကိုပြောပါတယ
်။ကျွန်တော်တို့မြောက်ရီရဲ့ကုံသွယ်မှုတက်ပါဦးခင်ဗျာ။ကုံသွယ်မှုဒီရတဲ့ချင်းကဆိုရင်ကျွန်တော်တို့28ရက်ကနေတက်တယ်။ဒီလမှာကကုံသွယ်မှုအတက်ကြီးရဲ့ခင်ဗျာ။အိတ်ကျိုးတက်တာလည်းပါတာပေါ့ခင်ဗျာ။တက်တယ်ကုံသွယ်မှုတက်တယ်ဟု
တ်။အိန္ဒိယမြန်မာနယ်စပ်ကုံသွယ်ရေးမှာအဓိကကျတဲ့တမူးနဲ့ recorder game တစ်ခုကလည်းကိုဗစ်ရောဂါစဖြစ်ကလေးကပိတ်ထားရတာအခုဆိုရင်တစ်နှစ်လောက်ရှိပါပြီ။အိန္ဒိယမီဇိုရန်ပြည်နယ်ကိုချင်းပြည်နယ်ဖလန်းခရိုင်ဘက်ကနေအများဆုံးတင်ပို့နေတဲ့ကုန်စည်ကလည်းအိန္ဒိယအာသံလက်နက်ကိုင်တွေနဲ့မောင်းခိုးရောင်းဝယ်မှုပေါ်မှာမူတည်နေတာပါ။အ
ရင်ကတော့စီးပွားရေးစိတ်ကမကောင်းတော့ဘူး။အဓိကကွင်းတီးတဲ့အိန္ဒိယဒီအာသံကိုင်တွေတက်ကလပ်စပီးသူတို့ပေါ်မှာပဲမူတည်တယ်။သူတို့နည်းနည်းချောင်လာပြီးဆိုတော့သွားတယ်၊ကျက်တယ်ဆိုရင်တော့ဟိုပေါ်အချက်နည်းတယ်ကျွန်တော်တို့ farm နဲ့ချင်းရလက်ရှိတယ်အဲ့လိုဖြစ်ရှိတာပေါ့နော်
ချင်းပြည်နယ်ဖလန်းခရိုင် recorder အမှတ်1အုပ်ချုပ်ရေးမှူး challenger ပြောတော့တာပါအိန္ဒိယနိုင်ငံမှာတောက်ကြနေက covid တည်ပြုလူနာတရက်ထဲ3,300ကျော်နဲ့စံချိန်အတွက်တင်ခဲ့ပါတယ်ခုလိုမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာ covid ကရောဂါကူးစက်မှုတွေပြန်လဲတိုးမြင့်နေသလိုပြည်တွင်းမှာလည်းစစ်အာဏာသိမ်းထားတာကြောင့်နေဆက်ကုန်သွယ်ရေးပေါ်ရိုက်ခတ်မှုတွေရှိနေတာဖြစ်ပါတယ်နေဆက်ကုံသွယ်ရေးကိုမြန်မာတနိုင်ငံလုံးနေဆက်ကိတ်16ခုကနေလုံနေတာဖြစ်ပြီးတော့အကြီးဆုံးနေဆက်ကုံသွယ်ရေးဖြစ်တဲ့မူဆယ်ကနေပြီးခဲ့တဲ့ဗန္နာနစ်ကအမေရိကန်ဒေါ်လာတန်ပေါင်း3,000ကျော်မြန်မာဘက်ကတင်ပို့နိုင်ခဲ့ပါတယ်ခင်ဗျာ
နေဆက်ကုံသွယ်ရေးပေါ်ထိခိုက်လာစေတဲ့ကိုဗစ်ကရောဂါနဲ့ပတ်သက်ပြီးတော့ကိုရနိုင်ကတင်ပြပေးသွားပြီးတဲ့နောက်မှာအခြေခံစာဝန်တွေပေါ်မှာထိခိုက်လာနေတဲ့နိုင်ငံရေးကိရက်တွေအကြောင်းကိုကြားကြမှာပါအာဏာသိမ်းမှုအကျိုးဆက်အနေနဲ့စီးပွားရေးထိခိုက်မှုကြက်ကပြင်းထန်လာနိုင်တယ်လို့စီးပွားရေးလိလသူတွေကသုံးသပ်မှုတွေရှိနေတယ်လို့အာဏာသိမ်းမှုတွေအပြီး ဒီကနေ့ဒီနေ့ကစလို့စစ်တပ်ကအာဏာသိမ်းမှုတွေနဲ့အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေကြောင့်ပါအခြေခံလူဒန်းစားတွေမှာစီးပွားရေးထိခိုက်မှုတွေမြင့်မားလာတာနဲ့ပတ်သက်လို့
ဖေဖော်ဝါရီလတရနေ့ကစလို့စစ်တပ်ကအာဏာသိမ်းထားတဲ့အကျိုးဆက်ကြောင့်စီးပွားရေးအပေါ်တက်ရောက်နေတာမှာဒေါ်လာ၄၀၀၀ဈေးနဲ့73စီဈေးတွင်မြင့်တက်လာခဲ့ပါတယ်။73စီဈေးဆိုရင်အာဏာမသိမ်းခင်ကထက်တလီတာကိုပြင်းမြကျပ်300ဝန်းကျင်ထိဈေးတက်ခဲ့တာပါ။ရွှေဈေးကလည်းတစ်ချက်သားကိုကျပ်နှစ်သိန်းခွဲဝန်းကျင်လောက်အထိတက်နေပါပြီ။အခြေခံစားသောက်ကုန်တွေရဲ့ဈေးကတော့တိတိတသာပြောင်းနေတာမတွ ထိုင်းနေပါတယ်။ဆေးဥချိုရီထုတ်ပြန်ထားတဲ့မြို့နယ်တစ်ခုဖြစ်တဲ့လှိုင်သာယာမြို့နယ်ကစီးဆိုင်ပိုင်ရှင်တယောက်ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါဗျာ။
အနာဒိန်ဒီဝါရိုက်ကတော့ကိုဗစ်ရဲ့ပုံပြတိုးတယ်ဆွာရိုက်ကြတဲ့နှောင်းကဆောင်းတယ်ဒီလိုပေါ့နော်ဟိုကျွန်တော်တို့မာရှယ်လောထုတ်တာဆိုလို့ကျွန်တော်ဒီမှာဆိုရင်မနက်9နာရီည9နာရီလောက်ပဲရောင်းဝယ်ပေါက်ကသွာလာလို့ရတော့အဲ့ဒါမျိုးကြောင့်လေသူအသွာလာနည်းနည်းကျဲသွားတယ်ဟာပေါ့ချက်ယုံနေပိတ်တဲ့အပိုင်းကလည်းဟိုဘာလည်းမရှိတော့ဘူးဝင်ဝင်လေးနေသွားတယ်တချို့လည်းဒီအာနာဒိန်ရဲ့တကြောင်လေအလုတ်ကန်ကြီးဟိုအဆင်မပြေတော့ဘူးပေါ့နော်သူချက်ယုံနေပိတ်တဲ့အပိုင်းတွေဘာလဲဆိုတော့အလုတ်ကန်ကြီးအဆင်မပြေတော့အလုံးဝင်ဝင်နေတော့အကြောင်းဝယ်ဒီမှာလည်းဟိုအခြေခံစားသုံးတဲ့လူကြီးဝင်ဝင်နေတော့အကြောင်းဝယ်သမားတွေကအကြောင်းဝယ်နေသွားတော့
ရေဘုံမျိုးတွေကစာအုပ်ထုတ်လို့ရောင်းဝယ်ရေးလုပ်ငန်းလုပ်နေသူတယောက်ကလည်းဆရာနာသိမ်းကြီးကလေးကဝင်ငွေလုံးဝမရှိတဲ့အခြေအနေကိုပြောပြပါဗျာတ
ော့ပြည်ထောင်စုအခြေပဲဆိုတော့ဒီနေ့ကတော့ကျွန်တော်တို့ကဟို0ပဲပေါ့နော်ဒီနေ့ကဟိုကျိုးစီပါကျွန်တော်တို့ပြန်ရောက်ရတယ်ဆိုတော့အခုဒီเวลาတကယ်လို့မှာကျွန်တော်ကဟို0ပဲရောင်းရတယ်အဲဟိုတော့ကျွန်တော်မတူတာပေါ့မတူတာကပြည်ထောင်စုကတော့ကျွန်တော်ကိုဗစ်ဖြစ်တော့လည်းကျွန်တော်တို့ပုံမှန်နေမှာကျွန်တော်တက်ပြေးကြအောင်ဒီမှာကျွန်တော်ဒီနေ့ကလည်းကျွန်တော်ပြောရဲချက်တာတင်မှုစားတဲ့အခြေအနေစားတော့ခုဖြစ်တော့တော့ဘောဝါဒီဆိုင်ကမထွက်နိုင်ဘူးစားလို့လည်းမထွက်နိုင်ဘူးပုံမှန်တွေရတာလည်းပုံစံတွေကြီးကျွန်တော်ပြတ်ထားတယ်စားလို့ဆက်ပြေးနေတယ်လို့ပြောပြတာစားလို့တယ်စာအုပ်တွေရထားတယ်။ဒီကနေ့ကလည်းစာစာအုပ်တွေရှိနေတယ်နော်။အဲ့လိုဒီကားကိုကျွန်တော်ဆရာနာတင်ပေါ်မှာကျုံတွေ့ရတာပေါ့။
အာနာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။အထူးသဖြင့်လက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်လို့မရအောင်လုပ်ခဲ့တာကြောင့်အွန်လိုင်းပေါ်ကနေရောင်းဝယ်ဖောင်ကားကြတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတော်များများရပ်နားလိုက်ရတာတွေရှိနေတယ်လို့အွန်လိုင်းကနေအစားအသောက်ပို့ဆောင်ပေးနေတဲ့လူတွေမှလည်းဝင်ငွေထိခိုက်လာရပါတယ်
။ချင်းရောကျွန်တော်တို့ delivery သမားတွေတော့နည်းနည်းတော့ထိခိုက်မှုရှိရပါဘူး။ကျွန်တော်ကတနေ့လုံးမှတနေ့စားရတာဆိုတော့လေအင်တာနက်မရှိဘူးဆိုတော့အင်တာနက်မရှိရင်တော့ပိုကောင်းတာပေါ့ဗျအင်တာနက်မရှိတော့နည်းနည်းတော့ wifi လေး wifi နေရာလိုက်ရှာလိုက်လိုက်ရှာပြီးတော့ line လို့ wifi နေရာဖွင့်မှာနဲ့ line ဖွင့်ပြီးတော့ပြန်ပြီးဟိုကလှုပ်ရတာနဲ့ဒါလှုပ်ရရင်နည်းနည်းတော့ရှုပ်တာပေါ့ဗျ wifi လေးနဲ့ဆိုတော့တရင်တော့ထက်တော့ငွေလေဘက်မှုတော့မရဘူးပေါ့ပွန်နေတာပေါ့ဗျဘယ်လိုများဟိုအင်တာနက် line ရတော့တော့ postponement ဆွဲနေကြဆိုရင်ဗျတလောက်ဟိုတပတ်ကိုအနေဆုံးမရဘူးဆိုတော့သတင်းကြော်လို့ရတယ်လေအခုကျတော့တကယ်နင်းဟိုအခု wifi နင်းနဲ့တခြားလုံးမယ်ဆိုရင်တော့မှတပတ်ကအနေဆုံးမရဘူးဆိုရင်ဟိုကပဲပြင်ရ5000လောက်ပဲပြင်ရအဲ့လောက်တော့ပဲရ
အခုလိုအခြေအနေမှာစီးပွားရေးကမရေမရာဖြစ်နေပြီးထိခိုက်မှုကြီးမားနိုင်တယ်လို့စီးပွားရေးလေ့လာသူတယောက်ကသုံးသပ်ပါတယ
်ဟုတ်ပြီပြောကြပါမလဲဘယ်လောက်ထိအလုပ်လုပ်လို့မရဖြစ်မလဲဆိုတာကိုပဲအခြေအနေကမှန်းဆလို့မရဘူးဖြစ်စီးပွားရေးပြဆုမှုအလားအလာလေးပေါ့နော်အဲ့ဒါလည်းပတ်သက်လို့ဆိုရင်ညာကြီးလည်းရှိတယ်ဟိုကျိုးတဲ့လက်လျှောက်လို့အခြေအနေရှိတော့ကအင်းပက်ကတော့ဟိုဖြစ်မယ်ဘလောက်ကြီးမလဲဘလောက်ကြီးဆိုးဆိုးဝါဖြစ်မလဲရောက်တာကတစ်ဆင့်ဆင့်နော်ခြေပွားရေးလောကတစ်ခုလုံးကနော်လူဒီလူလူအောက်ချိန်ကြည့်ပါနော်ဘလောက်ကြီးရက်ခတ်သွားမလဲဆိုတာဟိုအတိုင်းတာပဲဟိုကစဉ်းစားကြရှိဒီကြောက်တော့ထိခိုက်မယ်ဟိုကြာဆင်းမယ်ဟိုကုသားကြဖြေရှာလို့မတွေ့ဘူးလေဟိုဆရာနာတိတ်လိုက်တဲ့အချိန်ကနေစပြီးတော့ဆောက်ထိခိုက်သွားပြီ
ပြီးခဲ့တဲ့မတ်လ26ရက်နေ့ကထုတ်ပြန်တဲ့ကမ္ဘာ့ဗန်ရဲ့စီးပွားရေးအစဉ်ခန်းစာအရဆရာနာသိမ်းမှုကြောင့်မြန်မာစီးပွားရေးကျဆင်းမှုဟာ10ရာခိုင်နှုန်းအထိရှိနေပြီးနှစ်ပေါင်း30ကျော်အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်လာနိုင်တယ်လို့ဖော်ပြထားပါတယ်။ဒါဟာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့ဝင်ငွေတွေအပေါ်အခြေခံတွက်ချက်တာဖြစ်ပြီးစနပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းတာကြောင့်မြန်မာစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တာကိုလည်းဖော်ပြထားတာပါ။ချွေပြောင်းသွားလာတာကိုကန့်သတ်တာဗန်လုပ်ငန်းကုန်စည်ထောက်ပံ့ပို့ဆောင်ရေးနဲ့အင်တာနက်ဝန်ဆောင်မှုတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုတွေပြတ်တောက်တာကစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ခန့်မှန်းထားပါတယ်ရှင်
။အာဏာသိမ်းမှုအကျိုးဆက်တွေကြောင့်အခြေခံစာဝတ်နေရေးကိုထိခိုက်လာနေတဲ့အကြောင်းကိုမက်ခင်ဘူတွေကတင်ပြပေးတာပါ။ ဆက်လက်ပြီးတော့ကချင်ပြည်နယ်စစ်ဆောင်စခန်းတစ်ခုမှာပိတ်မိနေတဲ့ဒုက္ခသည်တွေအကြောင်းကိုနားဆင်ကြရမှာပါ ကချင်ပြည်နယ်အင်ဂျင်နီယာမျိုးနယ်ဘွန်ရာရန်ဆစ်ဆောင်စခန်းမှာစစ်ပစ်ဒုက္ခသည်900ကျော်ဟာလက်ရှိအချိန်ထိနေရရင်မပြောင်းနိုင်ပဲစာနာရေးခါနဲ့စီးဝါးတွေလိုအပ်နေပါတယ်။လောလောဆယ်မှာမိုးရွာတီကိုရောလာတော့မှဖြစ်တာကြောင့်တကြီးဝဲအိုတွေနဲ့ကလေးငယ်တွေအတွက်စိုးရိမ်နေရတယ်လို့ကုညီရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါ။ကချင်ပြည်နယ်ထဲမှာပ
ကျွန်တော်ကြာမြင့်လာချိန်မှာတော့ရေခါနဲ့စီဝါအခက်ခဲတွေတွေ့ကြုံနေရတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူကဗီအိုကိုပြောပါတယ်။ကွန်ဗန်ယန်ဖြစ်ဆောင်ထားဟုတ်ကဲ့။ဒီတော့ဆိုဦးရေကတော့တရာ30ကျပ်တော့လူဦးရေကတော့900နဲ့900ဆက်ကျပ်ရှိတယ်။အဓိကအခက်ကျတော့ဒီ
ဒီလိုဆိုရင်ကျွန်တော်တို့ဆေးဝါးမရှိဘူးအဲဒီလိုဆိုရင်ကျွန်တော်တို့ဝန်ဆောင်ပင်မိုးစရွာဒီပေါ့မူတီမှာထပ်ထပ်ဝန်ချိုးရုပ်ရချာရုပ်နော်သူရဲ့ဆရာတွေဖြစ်နေတဲ့အခြေအနေပါဘွာရန်စခန်းဟာအင်ဂျင်နီယာမျိုးနဲ့မိုင်းဆယ်လောက်ကဝေးပြီးထောက်ပံ့ရေးပစ္စည်းတွေပို့မယ်ဆိုရင်လမ်းခီးမှာအစီအစေးများလာကြောင်းပို့ဆောင်မှုအခက်အခဲရှိတဲ့နေရာလည်းဖြစ်ပါတယ်လက်ရှိမှာအင်ဂျင်
ကိုဒီစိတ်ရဲ့တင်မာလို့လည်းနည်းနည်းတော့ဒီပြောတော့ပြုတ်တယ်ဒါမှလက်ကကြည့်အဖြစ်အပျက်လာဆိုလည်းမဟုတ်ဘူးအဲ့ဒီအချိန်မှာစစ်ဆောင်ခံမှနေနေရဒီအကုန်လုံးကကိုယ့်ရဲ့ရက်တွေကိုကြံရမလားမပြန်ရဘူးလားဘယ်တော့အဲ့လိုမျိုးတိစားအပေါ်နိုင်ရတဲ့အချိန်နေပေါ့ဒီကိစ္စလာဝိုင်းကတော့ကချင်နှစ်ချင်းကရိယာဖွဲ့ချုပ်
NGO နိုင်ငံတကာအဖွဲ့တွေအနေနဲ့အကူအညီပေးဖို့အခက်အခဲဖြစ်နေတာကြောင့်လူမှုအသင်းအဖွဲ့တွေကအဓိကကူညီနိုင်ရင်အကောင်းဆုံးဖြစ်တယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ်ဒီကျွန်တော်တို့ UNG, INGO
ဟိုတပတ်တံနပတ်တံပေါ့အဲ့လိုဖွန်ဖွန်ဘူးမှုလောက်ပဲရနိုင်တယ်ရှင်ဗျမိဂရလာတိုက်ပွဲဖြစ်ပွားချိန်မှာအင်ဂျန်ခမြစ်မြောက်ဘက်ပိုင်းကြေးရွာတွေဘော်ရယန်စကန်ကိုတင်းဆောင်ခဲ့ကြတာဖြစ်ပြီးမြစ်တောင်ဘက်ပိုင်းကြေးရွာတွေကတော့မြစ်စုံအနီးတံဖရဲရွာနဲ့မြကြီးနားမြို့တွေကိုတင်းဆောင်ခဲ့ကြတာပါအင်ဂျန်ခမြစ်တောင်ဘက်ပိုင်းဂွေထော်တံပေါင်ရံပစီစုစနီတူရံနဲ့ဘွမ်န တင်းရှောင်နေတဲ့ပြည်တွင်းဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။ဘုံခဲ့တဲ့ဒီထောင်စခန်းမှာဖြစ်တဲ့နောက်ပိုင်းဆိုတော့ဖြစ်ကြတာတော့မရှိဘူးကြာ။ဒါပေမဲ့ဟိုဘက်ကရောဒီဘက်ကရောခြုံနေတာတော့ကောင်းပါတယ်ခဏတစ်ချို့တော့အဲ့လိုဒီတိထားပြီးမှပဲခြုံနေတာကောင်းတယ်ဆိုမှတစ်ဆက်ရဌာနကြီးကပေါ့နော်။ဒါအဲ့လိုကြောကြပြီးမှပဲကျွန်တော်တို့ကတကယ်ပြောချက်မှအေးဆေးကြံနေဖို့လည်းဖြစ်နေတယ်ဖြစ်လာရင်ကမလွယ်ဘူးကြားထဲမှာပဲညှိသွားမယ်
တောင်ရဆိုင်ဖို့ပြင်ဆင်တာနဲ့အိမ်မွေးတိရစ္ဆာန်တွေကြည့်ဖို့အတွက်တချို့အမျိုးသားတွေလောက်ပဲသူတို့ရွာတွေကိုခဏပြန်ကြတယ်လို့ပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့အထိတော့ကချင်ပြည်နယ်ကနေရာတော်များမှာတပ်မတော်နဲ့ GIA အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလက်ရှိအခြေအနေမှာတိုက်ပွဲတွေဘိုးဘီးပြင်းထန်လာမယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကတင်ပြပေးသွားတာပါ။တော်ရရှင်နေအခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြခင်မှာမက်ကမြူထွေးရဲ့အမျိုးသမီးကန်တော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ကြရမှာပါဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာထဲမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်အပြတ်တင်ပြပေးကြပါမယ်မြန်မာစစ်ဘုတ်ကျူတွေကဗားကြောက်များအင်ဒိုနီးရှားဒီမိုကရေစီအပြောင်းလဲကနေသင်ကန်းစာမယူခြင်းပဲထိုင်းဘက်ကိုရိမ့်နေတယ်လဲဆိုတာကိုဒီဆောင်မမှာကြားကြရမှာပါကျွန်တော်အောင်မြတ်သူကပဲတင်ပြပေးတာပါတယ်ဆက်အနာသိမ်းယူလိုက်မှုကမြန်မာကိုအင်ဒိုနီးရှားသွားခဲ့တဲ့လမ်းကြောင်းနဲ့လွဲဖယ်သွားစေတယ်ဆိုတဲ့ခေါင်းစဉ်နဲ့The Diplomat Drain Online မှာပေါ်ပြထားတဲ့ Richard Bosack ရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်1998 Suharto ပြုတ်ကျသွားပြီးတဲ့နောက် Indonesia စစ်တပ်ဟာနိုင်ငံရေးမှာပေါ်ပေါ်တင်တင်နေရာမယူဘဲနေပြသွားပြီးမြန်မာစစ်တပ်ကတော့လိုက်မလုပ်ခဲ့ပါဘူးမြန်မာဗိုလ်ချုပ်တွေဟာ Indonesia နိုင်ငံရဲ့ Democracy ပြည်ဝင်ပြောင်းလဲရေးသင်ခန်းစာတွေထက်ကိုထိုင်းနိုင်ငံရဲ့နိုင်ငံရေးစံပုံစံကိုပို့ပြီးတော့တိမ်းညွတ်တယ်လို့ဆောင်းပါးကဆိုပါတယ် မြန်မာဆရာနာတည်မှုနဲ့ပတ်သက်ပြီးအင်ဒိုနီးရှားနဲ့ထိုင်းတို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေကိုဖော်ပြထားရမှာတော့မြန်မာပြည်ဟာဆရာနာတည်မှု6ပတ်အကြာမတ်လထဲမှာအင်ဒိုနီးရှားကဒီမိုကရေစီကိုချီတက်တဲ့သူတို့ရဲ့ professional စစ်တပ်အတွေ့အကြုံကိုလာရောက်လည်လာဖို့အင်ဒိုဘိုဂျိုတွေရဲ့စိတ်လွတ်လပ်ရာဖိတ်ကြားမှုကိုညှင်းပယ်ရလို့ဆိုပါတယ်။အာနာရှင်ကနေဒီမိုကရေစီကိုသွားတဲ့အကူပြောင်းတင်ကန်းစာတွေကိုမြန်မာဘိုဂျိုတွေကလေးလာလို့စိတ်မရှိဘူးလို့ဆောင်းမမှာဖော်ပြထားပါတယ်။မြန်မာဘိုဂျိုတွေဟာအင်ဒိုတင်ကန်းစာကိုမယူဘဲဒီမိုကရေစီအတုလို့ပြောဆိုနေကြတဲ့ထိုင်းနိုင်ငံရဲ့ပုံစံကိုတော့သွားပြီးတော့အတုယူဖို့လုပ်နေတယ်လို့ဆိုပါတယ်။အာနာသိမ့်ယူပြီးဆယ်ရက်အကြာမှာဘိုဂျိုမူကြီးမင်းအောင်လိုင်ဟာထိုင်းနိုင်ငံကဘိုဂျိုကြီးကနေအသွင်ပြောင်းထားတဲ့ဝန်ကြီးချုပ်ပရာယွတ်ချန်ဝူချာတန်မြန်မာဒီမိုကရေစီကိုထောက်ခံဖို့အကူအညီတောင်းခံခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဟာမြန်မာအာဏာသိမ်းယူမှုကိုအာဆီယံရဲ့ပြည်တွင်းရေးဝင်မဆွေရေးမှုအတိုင်းဘာမှမပြောဘဲနေခဲ့ပေမဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းယူမှုနဲ့ရက်စက်တဲ့ဖြိုခွင်းမှုတွေကိုအခိုင်အမာဝေဖန်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အင်ဒိုနီးရှားဟာဒေါ်အောင်ဆန်းစုကြည်နဲ့ဖမ်းဆီးခံထားသူတွေကိုလွှတ်ပေးဖို့မြန်မာစစ်တပ်ထံတောင်းဆိုတာမျိုးရှိပြီးထိုင်းနိုင်ငံကတော့နေပြည်တော်မှာပြုလုပ်တဲ့တပ်မတော်နေအခမ်းအနားကိုတွားရောက်ခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်ဗိုလ်ချုပ်တွေဟာအာနာရှင်ဆူဝါတိုနောက်ပိုင်း1998မတိုင်မီကအင်ဒိုနီးရှားပြည်ပြင်ပြောင်းလဲရေးရဲ့တစိုက်တည်ဒေသကိုသာစိတ်ဝင်စားခဲ့တယ်လို့ဖော်ပြထားပါတယ်။ဆူဝါတိုနောက်ပိုင်းပြည်ပြင်ပြောင်းလဲရေးမှာအင်ဒိုနီးရှားစစ်တပ်ကနိုင်ငံရေးမှာပါဝင်မှုကိုတဖြည်းဖြည်းလျှော့ချသွားပေမဲ့လည်းမြန်မာကတော့ဂျာဂန်ပါတီတစ်ခုကိုအသုံးပြုပြီးတဝက်တစ်ပြက်သာပုံတူကူးခဲ့တယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနဲ့အင်ဒိုနီးရှားဟာအသွင်တူနီးစပ်ခဲ့တဲ့နှစ်ကာလတချို့ရှိခဲ့တာမို့မြန်မာဗိုလ်ချုပ်တွေအနေနဲ့နှိုင်းယှဉ်မှုမရှိရင်ကိုယ့်ကိုယ်ကိုယ်သာအကောင်းဆုံးလို့မှတ်ယူနေမှာဖြစ်ပြီးမတိုးတက်နိုင်ဘူးလို့အင်ဒိုနီးရှားဗိုလ်ချုပ်ဟောင်းဝစ်ဂျိုဂျိုရဲ့မှတ်ချက်ကိုကိုးကားပြီးတော့လည်းဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်စုံကတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ
။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါမယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါမယ်။ 8473748.info ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamies လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamies ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ကူရောအပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးမက်ကမြူတိုရဲ့အမျိုးသမီးကဏ္ဍကိုကြားကြမှာဖြစ်ပါတယ်။ရက်သားဆိုးဝါးကိုဖယ်ရှားပြီးအာနာသိမ့်ယူထားတဲ့မြမစစ်တပ်ရဲ့လူမဆန်တဲ့ဖမ်းဆီးတပ်ဖြတ်မှုတွေအပြင်တိုင်းသားနယ်မြေတွေမှာထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြည်သူလူထုတွေဆင်းရဲဒုက္ခပိုကြီးလာပြီးတော့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့မကြာခင်ကပဲဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ BNR ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနဒူဝန်ကြီးနော်တူဘောကပြောပါတယ်မြို့သားညီညွတ်ရေးအစိုးရဒူဝန်ကြီးတူဖြစ်တဲ့နော်တူဘောကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ကင်မြူတွေကတင်ဆက်ပေးထားပါတယ
်ရတဲ့ရက်ကိုပြီးခဲ့တဲ့16ရက်နေ့ကပဲဒါဖွဲ့စည်းလိုက်တာပေါ့နော်ဆိုတော့ဒီအထဲမှာလူသားချင်းစာနာထောက်ထားရေးနဲ့ BN ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒုဝန်ကြီးနေရာကိုခန့်အပ်ခံရတယ်ဆိုတော့
ကိုကိုယ်တိုင်ကလူငယ်တိုင်းကအမျိုးသမီးတယောက်ဖြစ်တဲ့အခါကျတော့အခုလိုတာဝန်ပေးခံရတဲ့အပေါ်မှာဘယ်လိုခံစားရသလဲဒီလိုဝင်ကြီးနေရာခန့်အပ်ခံရတဲ့အပေါ်မှာရောဘယ်လိုခံယူထားပါသလဲအဲ့ဒါအရင်ဆုံးပြောပြပေးပါလားဟုတ်ကဲ့ပါအခုလိုနိုင်ငံအတွက်ရေးကြီးတဲ့အချိန်မှာဒီလူသားချင်းစာနာထောက်ထားရေးနဲ့ဘယ်အခြေအနေမှာဆက်ခွဲရေးဝင်ထားလာမှာတာဝန်ပေးခံရတဲ့အတွက်ကျွန်မအနေနဲ့အများ ဒီမှာဒီတိုင်းပြည်သားမျိုးတွေပြီးတော့မှာဒီတိုင်းပြည်သားမျိုးတွေမှာထိုးစစ်စင်တာထမှုတွေကြောင့်ဒီပြည်သူလူထုတွေအများကြီးဒါဒုက္ခရောက်ကြရတယ်ပြည်သူလူထုတွေကဒီလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလိုအပ်တယ်ပေါ့နော်ဆိုတော့ဒီလိုရေးစစ်ကာလမှာတကယ်အတူလိုအပ်နေတဲ့အခွင့်အရေးကိုပေးဖို့ဒီမှာတော့ဝန်ကြီးဌာနကနေဆောင်ရွက်ရမှာဖြစ်တာပေါ့နော်
ဒီဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ဒီမှာအနေနဲ့အများကြီးအလုပ်လုပ်ဖို့အတွက်ဟိုဒီမှာဟိုဒါအစီအစဉ်ရှိတယ်ခွန်အားလည်းရှိတယ်အခုလိုတိုင်းအတွက်အရေးကြီးတဲ့အချိန်မှာဒီလိုအရေးကြီးတဲ့ဌာနမှာတာဝန်ပေးခံရတဲ့အတွက်ဒီမှာအနေနဲ့အများကြီးဝန်သားလုပ်ယူမိပါတယ်ဟုတ်ကဲ့ပါကျွန်တော်အခုလိုဒီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီး
ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန်တော်တို့ကဒီကနေ့ကျွန ရေးတွေလုပ်မယ်ပေါ့နော် UN အဖွဲ့အစည်းပါဝင်မြန်မာနိုင်ငံကိုအကူအညီပေးနေတဲ့သက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ပြီးတော့မှသူတို့အနေနဲ့စစ်ကောင်စီအုပ်စုကိုအတိအမှတ်မပြုဖို့နဲ့မိတိမိမျက်မှောက်ပူးပေါင်းပါဝင်မှုမလုပ်ဖို့ကိုတောင်းဆိုမယ်စီရောလှုပ်ဆောင်မှုတွေလုပ်မယ်ကုလလောကျမှာဆိုလို့ရှိရင်ဒီ cross border humanitarian assistance ကိုပေးပြီးသားအစိုးရတွေရှိတယ်။အဲဒီပေးပြီးသားအစိုးရတွေကနေပြီးတော့မှဆက်ပေးဖို့နဲ့မပေးရတဲ့အစိုးရတွေကိုလည်းဆက်ပေးဖို့အတွက်ဆက်လက်တိုက်တွန်းသွားဖို့ရှိတယ်ပေါ့နော်
။အခုဆိုလို့ရှိရင်ဒါကျမတို့ကြားတာပေါ့နော်ပြီးခဲ့တဲ့18ရက်နေ့ကဆိုလို့ရှိရင်လည်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝန်ကြီးတွေပထမအဆုံးစီဝေးခေါ်ကြတယ်လို့ကျမတို့ကြားတယ်။နောက်တချို့ဝန်ကြီးဌာနတွေဆိုလို့ရှိရင်လည်းသူတို့တက်ဆိုင်ရာဌာနလိုက်ပေါ့နော်စီဝေးတွေခေါ်ပြီးတော့လုပ်ငန်းတွေဆွေးနွေးကြတယ်လို့ပြောပါတယ်ဆိုတော့အခုလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာဝန်ကြီးဌာနအနေနဲ့ရောဆွေးနွေးမှုတွေလုပ်ငန်းစဉ်တွေစတင်နေပါပြီလားရှင
်ဟုတ်ကဲ့စတင်နေပါပြီကျမတို့ဟိုရေတိုးရေရှည်လုပ်ငန်းစီစဉ်တွေရေးဆွဲပြီးတော့မှအခုဆိုလို့ရှိရင်မတ်လတွင်လုံဆောင်ရမယ့်အရာတွေ၃လတွင်လုံဆောင်ရမယ့်အရာတွေ၆လတွင်လုံဆောင်ရမယ့်အရာတွေကိုအားလုံးဟိုရေးဆွဲချထားပြီးပါပြီဥပမာဆိုလို့ရှိရင်ဒီဒလအတွင်းမှာဆိုလို့ရှိရင်ကျမတို့အပြီးလုံဆောင်ရမယ့်အချက်တွေရှိတယ်အဲ့ဒီထဲမှာဒီတက်ဆိုင်ရာနိုင်ငံလိုက်အကူအညီပေးနေတဲ့အစိုးရအဖွဲ့တွေနဲ့ဆက်တိုက်တွေ့ဖို့ရှိတယ်ပြီးတော့မှအတိုင်းရင်းသားဒေသအစီအစီမှာလူသားချင်းစာနာကူညီပေးနေတဲ့ CPO CSO တွေနဲ့လည်းဆက်တိုက်တွေ့ဖို့ရှိတယ်ပြီးတော့မှလက်တလောအကူအညီတွေလိုအပ်နေတဲ့ CDM လုပ်တဲ့လူတွေရောစစ်ပေးဆောင်တွေကိုဟိုတွေ့ဖို့အတွက်ရောညီလာတွေရှာပြီးတော့မှအကူအညီဖို့အတွက်အစီအစဉ်တွေရှိပါတယ်ရေရှင်မှာဆိုလို့ရှိရင်တော့ကျမတို့ကအကူအညီလိုအပ်နေတဲ့လူထုတွေအနေနဲ့ဒီလူသားချင်းဆိုင်ရာလုံခြုံမှုပေါ့နော်ဒီ human security ကိုအပြည့်အဝရရှိဖို့အတွက်အစီအစဉ်တွေလုပ်ငန်းစဉ်တွေကိုချပြီးတော့မှအကောင်အထည်သွားဖို့ရှိပါတယ
်ဟိုအခုချိန်မှာကစစ်တပ်ကအာဏာသိမ်းထားပြီးတော့ဒါဆန္ဒပြနေတဲ့သူတွေကိုပြစ်ခတ်တပြတ်တာနှိပ်စက်နှင်းပန်းဖမ်းဆီးတာတွေလည်းရှိနေတယ်ဒီစစ်တပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုမှန်သမျှကိုနှိပ်ကွပ်တာတွေရှိနေတဲ့အခါကျတော့အခုလိုမျိုးဒီလက်ရှိကြုံနေရတဲ့ဒီစစ်အာဏာသိမ်းထားတဲ့အခင်းချင်းပေါ့နော်ဒီအခြေအနေအောက်မှာအခုလိုကဒီတာဝန်ကိုထမ်းဆောင်ရတာအခါကျတော့ဒီအကန့်အသတ်အကြာစီတွေအခက်အခဲစိန်ခေါ်မှုတွေရောဘာတွေများရှိနိုင်မလဲ
အခက်အခဲစိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်စိန်ခေါ်မှုတွေရှိမယ်ဥပမာအဖြစ်ဒုက္ခသည်တွေစစ်ပေးဆောင်တွေကိုအကူအညီပေးဖို့အတွက်ဒီနေဆက်ကိုဖျက်ကျော်ပြီးသားလူတွေကတက်ဆိုင်ရာနိုင်ငံကအစိုးရတွေကတရားဝင်အခွင့်မပြုဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်အဲ့ဒါတော့ဟိုစိတ်ခေါ်လုပ်ငန်းလက်တွေ့လှုပ်ဆောင်တဲ့နေရာမှာဟိုစိတ်ခေါ်မှုပေါ့နော်ဒီတွင်မှာဆိုလို့ရှိရင်လည်းဒီ CDM လုပ်နေတဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်ဒီဟိုစာငွေလွှဲတဲ့ဟိုအခက်အခဲတွေအများကြီးရှိပါတယ်အ
ဲ့တော့အခက်အခဲရတော့ရှိတယ်ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာဒီအခက်အခဲတွေကိုဘယ်လိုအကောင်းဆုံးကျော်လွှားပြီးတော့လှုပ်ဆောင်နေတယ်လို့ရောပြောလို့ရပါမလဲရှင်
အခက်အခဲတွေကိုကြတော့ di loga jamado di o tanad ku o dene lolo yade lomu hobu, bidoma huza di humanitarian assistance ne patta bidoma, daina di dajumale, ocho yenja shitade, daina lenaka pressi, shidania shibon also, edim name ni masoloshi, di ludajin saya kuniko, topani de, leshi topani de, a pedui, amyai shibono, edima, CBO, CS, odishime, NGO, ING, odishime bono, so the dune puban so. ဒီကြုံတွေ့နေရတဲ့အခက်အခဲတွေကိုသူတို့ကပြင်ဆင်ပြီးတော့မှာဘယ်လိုတွေနဲ့ဟိုရရတဲ့အနေထားမှာပူပေါင်းပြီးတော့မှာလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုဟိုအကူအညီတစ်ချေရောက်ပေးနိုင်ဖို့အတွက်အကောင်ဆုံးကြိုးစားနေပါတယ်ဆိုတော့ဒီမှာဒီကျွန်မတို့ခုပြင်ချင်တာဒီရက်ပိုင်းအတွင်းမှာပဲဒီအမတီဗီကနေပြီးတော့မှာဒီမြန်မာစစ်တပ်ကနေပြီးတော့ကြေညာသွားတာတခုကြားလိုက်ပါတယ်အဲ့ဒါပါလဲဆ
ပြောသလိုပဲဒါ NUG ကစင်ကြိုင်အစိုးရလားဒီပုံမှာဘယ်လိုများတုံ့ပြန်ချင်ပါလဲရှင်
စစ်ကောင်စီအုပ်စုကဘယ်လိုပဲပြောကျမတို့ NUG ကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အစိုးရဖြစ်တယ်။ကျမတို့လာပြီးရင်ဒီဝေအစိုးရဖြစ်တာကိုလူထုတွေလည်းသိတယ်နိုင်ငံတကာတွေလည်းသိပါတယ်။ဒီစစ်ကောင်စီကသူတို့ကသူတို့ဟိုစားအစိုးရလို့အသိမှတ်ပြုတာတကယ်တမ်းကျတော့အဲ့ဒါတော်တော်လေးကိုကြီးစရာကောင်းတဲ့ကိစ္စပေါ့နော်သူတို့ကတိုင်းပြည်ရဲ့အာဏာကိုလက်နဲ့တောင်းပြီးတော့မှမတော်မတရားအရယူထားတယ်ပြီးတော့မှဘယ်သူမှလည်းသူတို့ကိုအသိမှတ်မပြုဘဲနဲ့သူတို့ကသူတို့အစိုးရလို့အသိမှတ်ပြုပြီးတော့မှအစိုးရလို့သူတို့ကသူတို့ခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဆွဆွပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမတန်ကိုထောက်ခံကြတယ်နိုင်ငံတကာမှာဆိုရင်လည်းသူတို့ထောက်ခံဆန္ဒပြပွဲတွေအများကြီးလုပ်ကြတယ်ဒီတွင်းမှာလည်းဒီလိုပါပဲအလားတူပါပဲထောက်ခံတဲ့ဆိုပြီးဆန္ဒပြပွဲတွေမှာသူတို့စိုင်းပုတ်တွေကင်ပြီးလုပ်ကြတယ်အများကြီးရှိတယ်ဆိုတော့ဒီကြားကာလအခုလိုဖွဲ့စည်းလိုက်တဲ့ညီညွတ်တဲ့အစိုးရပေါ်မှာထောက်ခံအားပေးနေတဲ့ပြည်သူတွေကိုရောတစုံတရာပါပြောနိုင်မလဲခုချိန်
ကျမကလေစကူတိုင်းကဒီဆရာနာရှင်အောက်မှာဟိုကြီးပြင်းလာတဲ့တိုင်းသားဒေသမှာမွေးဖွားလာတဲ့လူတယောက်ဖြစ်တဲ့ပေါ့နော်အဲ့တော့ဒီဆရာနာရှင်အောက်မှာနေရတဲ့ဒုက္ခဆင်းရဲကိုကျမသိတယ်အဲ့တော့ဒီဒုက္ခဆင်းရဲကိုကျမခံရပြီးတဲ့နောက်မှာကျမဘသူ့ကိုမှလည်းဒီဒုက္ခဆင်းရဲကိုမခံစားစေချင်ဘူးကျမလည်း not new set ဘသူ့ကိုမှဒီဒုက္ခရဲ့ဒဏ်ကိုမခံစားစေချင်ဘူးဆိုတော့ကျမဒီပြည်သူတွေကဒီ NUG အစိုးရပေါ်မှာထောက်ခံအားပေးတာကသူတို့အနေနဲ့ကဒီစစ်အာဏာရှင်ရဲ့မကောင်းတဲ့ဆိုးကျိုးတွေကိုသူတို့ကကောင်းကောင်းပြီးတယ်အဲဒါကြောင့်မလို့ဒီနိုင်ငံတကာမှာရောက်နေတဲ့ဒီမှာပြည်သူပြည်သားတွေရောပြီးတော့မှသူတို့ပြည်မှာပြည်တွင်းမှာရှိတဲ့ပြည်သူပြည်သားတွေကသူတို့ရဲ့အသက်အန္တရာယ်ကိုမမှုပဲနဲ့ NUG အစိုးရကိုထောက်ခံတာကျမတို့အတွက်ခွန်အားအများကြီးဖြစ်စေတယ်အဲဒီခွန်အားနဲ့ပဲကျမတို့တွေအားလုံးလိုချင်တဲ့ Federal Democracy ကိုရရှိဖို့အတွက်ကြိုးစားလှုပ်ဆောင်သွားမယ်
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါဖွဲ့စည်းလိုက်တဲ့ NUG အစိုးရအแทမှာပဲဖြစ်ဖြစ်အခုဒီကနေ့ပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာဒီဆေးအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာဆိုလို့ရှိရင်အမျိုးသမီးတွေအများကြီးရှေ့ထမ်းမှာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအစိုးရတစ်ခုဖြစ်လာမယ်ဆိုလို့ရှိရင်အမျိုးသမီးတွေအတွက်အနာဂတ်ဟာပိုးပြီးတော့ကောင်းလာမယ်လို့ရောမျှော်လင့်ပါလားဒီအပေါ်အလားအလာနဲ့ပတ်သက်လို့ဘယ်လိုများမှန်းဆမိပါလဲ
ဟုတ်ကဲ့တကယ်တမ်းကျတော့လေကျမတို့နိုင်ငံမှာလေနော်ဒီလူငယ်တွေအမျိုးသမီးတွေကနော်အရင်တည်းကရောအခုအချိန်မှာရောဒီနောက်နောက်ကမှာပါဒီကြားတဲ့နေရာမှာအောက်ချိန်မှာနေရာကတည်းကအသီးသီးမှာအမြဲတမ်းအရှိကနေပါဝင်လှုပ်ဆောင်နေကြတယ်လှုပ်ရည်ကန်ရင်အရေးချင်းရှိကြတယ်လူတွေဖြစ်တယ်ပေါ့နော်လူငယ်တွေအမျိုးသမီးတွေကနော်အဲ့တော့အဲ့လိုလှုပ်ဆောင်မှုတွေကိုတက်ဆိုင်ရာခေါင်းဆောင်တွေကအတိမတ်ပြုမှုနဲ့နေရာပေးမှုခေါင်းဆောင်မှုနေရာပေးမှုပဲလိုအပ်ပါတယ်ဒီတော့ဒီမှာကအခုဒုတိယဝန်ကြီးခန့်အပ်ချက်ခံရတာဟာ NUG အစိုးရကဒီအမျိုးသမီးတွေလူငယ်တွေရဲ့လုံနိုင်စွမ်းကိုအတိမတ်ပြုတဲ့သဘောပဲဖြစ်ပါတယ်။ဒီတော့နောက်လာမဲ့ Federal Democracy အစိုးရတွင်မှာအမျိုးသမီးတွေလူငယ်တွေရဲ့ဥဆောင်မှုခံကန်တာကိုအတိမတ်ပြုပြီးတော့မှနေရာတွေပေးဖို့ဥဆောင်ပေးဖို့အတွက်မျှော်လင့်ပါတယ်။အဲ့လိုပါမှပဲတိုင်းပြည်အတွက်လိုအပ်တဲ့အတွေ့အကြုံတွေရရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအခုလိုအချိန်ပေးဖြည့်ကြပေးတဲ့အတွက်ကျေးဇူးများရှိတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများရှိတင်ပါတယ
်မက်ကင်မြူဂျူရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒေါ်ကင်မြူသက်စီစဉ်တဲ့သိပ္ပံတဲ့နီးပညာအစီအစဉ်ကိုနားဆင်ရမှာပါအင်္ဂါဂျိုဘော်ကိုပထမဦးဆုံးဆင်းသက်နိုင်ခဲ့တဲ့ရဟယင်ငယ်တိဆောက်ရေးစီမံကိန်းကိုကြီးကြပ်ခဲ့တဲ့မြန်မာအင်ဂျင်နီယာဒေါ်မီမီအောင်ကိုဒေါက်ကင်မျိုးသက်ကဆက်သွယ်မေးမြန်းပေးတာပါတယ်
American Agatha Susan Billy ဖွဲ့ကမြန်မာ Engineer Dominic အောင်ဦးဆောင်ပြီးတည်ထွန်းထားတဲ့ Ingenuity Susan ရဟရင်တေးသေးလေးဟာ2021ခုနှစ် April 19ရက်တနင်္လာနေ့ကအင်္ဂါဂျိုပေါ်မှာပထမဆုံးဖြစ်တဲ့အောင်အောင်မြင်မြင်ပြန်တန်းပြပြီးသမိုင်းမှတ်ချက်တင်ခဲ့တယ်ဆိုတော့ဒီကပတ်မှာပြောပြပါရစေ
That Ingenuity has performed its first flight, the first flight of a powered aircraft to another planet. This flight control confirming that
the Ingenuity has performed its first flight of a powered aircraft to another planet. ပထမဆုံးပြန်တန်းတဲ့ရဟတ်ယာဉ်လေးဟာပြန်တက်တာ၊ပြန်ဆင်းတာ၊ချိုးကွေ့ပြတာတွေကိုအောင်အောင်မြင်မြင်နဲ့လုပ်ပြနိုင်တယ်လို့ Ingenuity စူဇန်ရဲ့အဖွဲ့ကကယ်လီဖိုးနီးယားပြည်နယ် Los Angeles နားမှာရှိတဲ့ NASA ရဲ့ JPL ထင်းချိုရေးစခန်းကနေပြောနေတာပ
ါ We can now say that human beings have flown a rotorcraft on another planet
တခြားဂြိုလ်တစ်ခုပေါ်မှာလူသားတွေရဲ့ရဟတ်ယာဉ်ပြန်တန်းနိုင်ပြီလို့ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာချိန်ညာနေသူက JPL စခန်းကဒီရဟတ်ယာဉ်တည်ဆောက်ရေးစီမံကိန်းကိုကြီးကြပ်သူမြန်မာ Engineer ဒေါ်မီမီအောင်ပါဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာစူးစမ်းခဲ့ကြရတယ်လို့လည်းပြောပါတယ
် Well our team has been working over 6 years some even longer towards that dream
ဒီကကျိုးပေါ်မှာပထမအဆုံးပြန်တန်းတဲ့အတွေ့အကြုံရခြင်းနဲ့အိမ်မက်တိုင်းကျွန်တော်တို့စူးစမ်းခဲ့တာ6နှစ်ကျော်ပါပြီတချို့ဆိုကြားလာပါပြီဒီမတဲ့တော့ကျွန်တော်တို့ရဲ့အိမ်မက်အကောင့်ထဲပေါ်လာပါတယ
်ဟုတ်ပါတယ်အလေးချိန်အဖြစ်၄ပေါင်လောက်ပဲရှိတဲ့နေအောင်ကြီးစွန့်ရင်တုံးရဟရင်ကလေးဟာစီစဉ်ထားတဲ့အတိုင်းပွဲဥရအဖြစ်နဲ့34စက္ကန့်ပြန်တမ်းမှုလုပ်နိုင်တယ်လို့အင်္ဂါဂျိုးကရတဲ့အချက်လက်တွေနဲ့အတည်ပြုနိုင်ခဲ့တဲ့နောက်3နာရီအကြာမှာအခုလိုပြန်တက်ပြန်ဆန်းလုပ်နိုင်ခဲ့တာဖြစ်ပါတယ်။ရဟယင်ပေါ်မှာတက်ထားတဲ့အမြင့်ပြကရိယာကအချိန်ကိုကြည့်ရင်အမေရိကန်အရှေ့ပိုင်းစံတော်ချိန်3နာရီ34မိနစ်မှာရဟယင်ဟာအစီအစဉ်တိုင်း10ဗီအမြင့်ကိုပြန်တက်ပြီးမိနစ်ဝက်လောက်အင်္ဂါဂျိုးမျက်နှာပြင်ပေါ်မှာလှစ်ပတ်ပြန်ဝဲပြီးမှပြန်ဆင်းတဲ့အခါမှာသူ့ရဲ့ခြေလေးချောင်းပေါ်မှာကောင်းကောင်းပြန်ပြီးရက်ခဲ့တာလို့ NASA ကပြောပါတယ်။အခုလို Ingenuity ရဟတ်ယာဉ်ကလေးပြန်တန်းနေတာကို NASA JPL စခန်းကနေတရက်ထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒီလိုပြန်တန်းနိုင်အောင်ဘယ်လိုစူးစမ်းခဲ့ရတာပါလဲ
။ It looks easy. I would like to take this opportunity to remind how difficult it is to fly a rotorcraft at Mars.
ကြည့်ရလဲလို့လို့နဲ့ဒီရဟယင်လေးကိုအင်္ဂါဇူပေါ်မှာပထမဦးဆုံးအဖြစ်နဲ့ပြန်မှုစူးစမ်းရတာဘလောက်ခက်ခဲလဲဆိုတာအခွင့်ကြုံတော့ပြောပြချင်ပါတယ်။ဘာကြောင့်လဲဆိုရင်ဒီအင်္ဂါဇူပေါ်ကလေတုကတိတ်ကိုပါလွန်လို့ပါ။ကမ္ဘာနဲ့ရှင်ကြည့်ရင်အပုံတရာပုံတစ်ပုံလောက်ပဲရှိပါတယ်။ကမ္ဘာမှာဆိုရင်ဟီမွန်တာတောင်ထက်၃ဆလောက်မြင့်တဲ့နေရာကိုရောက်နေတယ်လို့ပါပဲ။အဲ့တော့လေတုကတိတ်ပါပါတယ်။ဒါကြောင့်မလို့ Ingenuity ကတကယ်ပေါ့ပေါ့တေးတေးလေးစောက်တော့မှဒီအင်္ဂါဂျိုလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တည်နိုင်မှာပါသူ့ရဲ့အလေးချိန်ကို၄ပေါင်တောင်မပြည့်အောင်လှုပ်ထားပါတယ
် Ingenuity ရဟတ်ယာဉ်ကလေးအင်္ဂါဂျိုပေါ်ပြန်တန်းနိုင်တာဟာ NASA အတွက်တော့သူ့ရဲ့27ရာစု Right ညောင်စူးစမ်းပြန်တန်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ် American နိုင်ငံမြောက်ကိုလိုင်းနားပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းကရိုက်ကင်းတော်ကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်းဟင်မှာပြန်တန်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ P120 အကွာအဝေးကို12စက္ကန့်နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါ။ဒါဟာဒီကနေ့ကမ္ဘာတစ်လွှားမှာရိုးနေပြီဖြစ်တဲ့လေယာဉ်ပြန်တွေပေါ်လာစေတဲ့လူသားတွေလေးတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခု Ingenuity ကလည်းအင်္ဂါဂျိုးနဲ့တောက်ကြဂျိုးတို့စနေဂျိုးပေါ်က Titan လာလိုမျိုးနေဆက်ကြဝလာတွေကစူဇန်လေးလာဟိုတွေကိုလှုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့ NASA ရဲ့ယာယီအကြီးအကဲ Steve Jarzak ကပြောပါတယ
် This really is a Wright brothers moment. It's a start of a whole new kind of planetary exploration and we'll build on Ingenuity success.
ဒါ Wright ညီနောင်ရဲ့အောင်မြင်မှုရရလိုမျိုးပါပဲ။ကမ္ဘာမှာစူဇန်မှုအသစ်တစ်ခုစလိုက်တာပါ။ Ingenuity ရဲ့အောင်မြင်မှုကနေလာမယ့်အင်္ဂါဂျိုခီးစဉ်တွေမှာပါလေလုံးနိုင်မယ်ဆိုတော့ကိုသိလာစေပါတယ်။နေဆက်ကြောက်လာတဲ့ကဂျိုးလေးကိုလေးလာတဲ့အခါပထမအနားကိုပြန်သွားကြည့်တယ်လို့သူ့ဂျိုးပတ်လမ်းမှာလေးလာခဲ့ပြီးနောက်ပိုင်းဂျိုးပေါ်သွားရင်နဲ့ပါဂျိုးပေါ်မှာလေးလာခဲ့တာပါ။အခုတော့နောက်ဂျိုးတစ်ခုပေါ်ကိုသွားပြီးပြန်တန်းနိုင်ပါပြီ။ဒါကြောင့်ဒီ Ingenuity လေးဟာနည်းပညာအရသာမကစူးစမ်းလေးလာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံးနိုင်စွာအစ်ကိုရလာစေပါတယ်
။ဒီညီကိုရဲ့ပထမဆုံးလေးသေးပြန်တန်းနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့အခုအင်္ဂါဂျိုးပေါ်မှာပထမဆုံးသွားရောက်ပြန်တန်းတဲ့ ingenuity ရှင်ပေါ်မှာ right ညီနောင်ရဲ့ပထမဆုံးလင်းတောင်ပန်းအဖြစ်တိဆောက်ခဲ့တဲ့ပိတ်ဆာကလေးကို ingenuity ရဲ့တောင်ပန်းဆိုလာပြားအောင်မှာထည့်ပေးလိုက်ပါတယ်။ကဘာမြေပြင်ကနေထိမ့်ချုပ်ပြီးပြန်တန်းတဲ့ဒီရဟတ်ရန်ပြန်တန်းပုံကိုသူ့နဲ့ပေး200လောက်အကွာမှာရက်ထားတဲ့ NASA ရဲ့အင်္ဂါဂြိုလ်ပေါ်တော့ရန် perseverance ကနေရယူမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။လိမ်မော်ရောင်အဆင်းနဲ့ညီညီညာညာမရှိလာတဲ့အင်္ဂါဂျုံမျက်နှာပြင်ကိုနောက်ခံထားပြီးပြန်တန်းနေတဲ့ဒီရင်ပြန်ကိုတချို့ကယဟန်ရင်တချို့ကဒရုန်းလိုအမျိုးမျိုးခေါ်နေကြပါတယ်။ဒီယဟန်ရင်ကလေးကိုအင်္ဂါဂျုံပေါ်တော့ Perseverance ရင်ရဲ့ဝမ်းပိုက်ထဲမှာခြီးပြီးထည့်ပေးလိုက်တာပါ။နက္ခတ္တဗေဒနဲ့ဇီဝဗေဒဆိုင်ရာဓာတ်ခွဲကန်းတစ်ခုလည်းဖြစ်တဲ့ဘိန်း6ဘိန်းပါ Perseverance ဆက်ရုပ်ရင်ကလေးဟာကဘာကနေ9လလောက်အာဂါသာခီးနှင်ခဲ့ပြီးမှ February 18ရက်မှာအင်္ဂါဂျိုရဲ့ဂျဇေရိုမီးရောင်ကြိုင်ဝမ်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုပေါ်ကိုလွှတ်တင်ခဲ့တဲ့ဒီယင်းနှစ်မျိုးမှာ Ingenuity ဟန်ရင်ကိုနည်းပညာဆိုင်ရာပြတ်သားမှုတစ်ခုအနေနဲ့တိဆောက်ခဲ့တာဖြစ်ပြီး Perseverance ဆက်ရုပ်ရင်ကတော့အင်္ဂါဂျိုပေါ်မှာရှေးခေတ်ကတက်ရှိတွေများနေထိုင်ခဲ့ရင်သူတို့ရဲ့ခြေရာကိုကောက်ဖို့နဲ့အင်္ဂါဂျိုပေါ်ကကြောက်နမူနာတွေကိုကောက်ယူဖို့ဖြစ်ပါတယ်။ဒီအင်္ဂါဂျိုဘောကအကြောက်နမူနာတွေကိုတော့နောက်မှာကဘာကိုပြန်တဲပြီးလေ့လာဆန်းစစ်မှာပါဒီရဟတ်ရင်ကလေးကပြန်ဝဲလာတဲ့အတက်ဆင်းတွေကိုကောင်းကောင်းလုပ်နိုင်နေဆိုတာတွေ့ရတဲ့အတွက်လာမယ့်သတင်းပတ်တွေအတွင်းမှာပဲနောက်ထပ်ပြန်တမ်းမှုအများအပြားကိုလုပ်ဖို့အတွက် NASA ကစီစဉ်နေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်တွေသိပ္ပံနဲ့နည်းပညာဇာတ်လမ်းကိုဒီမှာပဲဇာတ်လမ်းလိုက်ပါတယ်နောက်တစ်ပတ်မှာတင်ပြဆက်ပါမယ်
ဒေါက်ကမျိုးသက်တင်ဆက်တဲ့တိပ္ပံနဲ့နိဗညာကဏ္ဍကိုနားဆင်ခဲ့တာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အခုတနင်္လာစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ကမျိုးသက်ကပဲပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့စာနာထောက်ထားမှုအကူအညီတွေဝင်ပြီးပေးနိုင်ရေးအတွက်မြန်မာစစ်ကောင်ဆောင်ကိုအာဆီယံကောင်ဆောင်တွေကဒီကနေ့စနေနေ့ဂျကာတာအာဆီယံအစည်းအဝေးမှာတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။ဒီညီလာခံဟာမြန်မာအချက်အသေးကိုနိုင်ငံတကာကနေဝန်ဝန်ဖြည့်ရှင်းဖို့အတွက်ပထမဆုံးအခိုင်အမာကြိုးပမ်းတဲ့လုပ်ရလဲဖြစ်ပါတယ်။အာဆီယံဖွဲ့ကအဆိုပြုကြိုးပမ်းတဲ့အထက်မှာမြန်မာနိုင်ငံတွင်စီးပွားနဲ့စားနပ်ရိက္ခာတွေပေးပို့နိုင်ရေးအကြမ်းဖက်မှုတွေရပ်တန့်ပေးဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရNUG တို့ကြားတွစ်ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အတွက်အထူးကိုယ်စားလှယ်တဦးခန့်ထားရေးတို့ပါဝင်တယ်လို့သတင်းအရင်းမြစ်တွေကပြောပါတယ်။ American အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်ပြီးခိုင်ခိုင်မာမာပံ့ပိုးပေးနေမှာဖြစ်ကြောင်း American နိုင်ငံခြားရေးဌာနပြောခွင့်ရ Jelena Porter ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။စနေနေ့ကျင်းပမယ့် ASEAN စည်းဝေးနဲ့ဆက်နွယ်ပြီး American အစိုးရရဲ့သဘောထားကိုသတင်းတောက်ကမေးမြန်းရမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကြုံလွားနိုင်ရင်းနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးရေရှည်ငြိမ်းချမ်းဖို့အတွက်ဆက်လက်အကူအညီပေးမှာဖြစ်ကြောင်းပြောပါရယ်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းပြတာတဲ့ပြည်သူတွေရဲ့ခိုင်မာတဲ့တပ်တီကိုချီးကျူးတယ်လို့ဆက်အာဏာရှင်ရဲ့ဖိနှိပ်မှုနဲ့ကြောက်မဲ့ဖွယ်အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတယ်ဆိုတာကိုသိရှိထားကြောင်းလည်းပြောပါရယ်မြန်မာအရေးထက်သွင်းဆွေးနွေးမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့စနေနေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမှာဖြစ်တဲ့အတွက်မနေ့ကတောက်တန်နေကတော့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်တဲ့ချီတက်ဆန္ဒပြပွဲတွေရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်ပြည်သူတွေအလုံးအင်းနဲ့နေစဉ်ရက်ဆက်ဆန္ဒပြတာတွေကိုရင်းနဲ့စစ်တပ်ကပြင်းပြင်းထန်ထန်ပြစ်ခတ်ဖြိုခွဲလာတာကြောင့်ပျောက်ကြားသပိတ်ပုံစံမျိုးတွေလုပ်နေရကနေအခုရာနဲ့ချီတဲ့ပြည်သူတွေပြန်ပြီးဆန္ဒပြခဲ့ကြတာပ
ါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှာတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ရင်ကနေ9နိုင်အထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmy.voanews.com internet ဆက်မြန်းမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်ညက်တယ်မှာပဲဖမ်းယူနားဆင်နိုင်ပါတယ်။သတင်းရှင်များတဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အမြတ်တူပါဗျာ